Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ6ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်မှာဟဇရာလူမျိုး73ယောက်ကိုတာလီဘန်နေဥပဒေမဲ့တပ်ဖြတ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲလိုက်တဲ့သတင်းဆင်ရတိုင်းပြည်နောက်ပိုင်းမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေကြမ်းတစ်ရပ်ကို American Congress လို့တော်မှာတင်သွင်းလိုက်တဲ့သတင်းဆရတဲ့သတင်းတွေပါဝင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့တူပြောပြပေးသွားမှာပ
ါကောင်းပါပြီရှင် Facebook ရဲ့ကျင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုဖော်ထုတ်ခဲ့သူ Facebook ထုတ်လုပ်ရေးမန်နေဂျာဟောင်းကအင်္ဂါနေ့ကပြုလုပ်တဲ့ American အထက်လွှတ်တော်ကြားနာပွဲမှာ Facebook ကြောင့်အမုန်းစကားပွားများမှုတွေကြောက်ခမန်းလေးလေးဖြစ်ပေါ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံလဲပါဝင်ကြောင်းအခုလိုပြောသွားပါတယ
် What we saw in Myanmar and are now seeing in Ethiopia are only the opening chaptersof a story so terrifying.
Season 9 ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဂျပန်ဝန်ကြီးချုပ်တရဲ့မြန်မာဆိုင်ရာမူဝါဒပြောင်းလဲနိုင်သလားစတာတွေနဲ့အတူအင်္ဂါညဆွေးနွေးကန် American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့နိုင်ငံတကာသတင်းလွှာတွေကိုဝေဝေးဆဆတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကတင်ဆက်မှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တပ်ဖွဲ့ဝင်တွေရဲ့ဥပဒေမဲ့တပ်ဖြတ်မှုကြောင့်ဩဂုတ်လ30ရက်နေ့ကဟက်ဇရာလူမျိုး73ယောက်တည်ဆုံရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲလိုက်ပါတယ်။အသက်ခံရသူတွေထဲမှာတာလီဘန်တွေဖြုတ်ချခဲ့တဲ့အာဖဂန်အစိုးရတပ်ဖွဲ့ကလက်နက်ချခဲ့ကြတဲ့သူ17ယောက်နဲ့အရသား2ယောက်အပြင်အသက်18နှစ်အရွယ်မင်းကလေးတူပါဝင်တဲ့အကြောင်းလဲအင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခန်းစာချက်မှာဖော်ပြထားတာပါ။နိုင်ငံလယ်ပိုင်းဒေကွန်တီပြည်နယ်ကီရီယာခိုင်ကခေါဟိုးကြီးရွာမှာဥပဒေမဲ့တပ်ဖြတ်မှုဖြစ်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်လို့ဓာတ်ပုံဗီဒီယိုမှတ်တမ်းတွေနဲ့ Amnesty အဖွဲ့ကအတည်ပြုခဲ့ပြီးဒီလိုရက်စက်ချမ်းကျုပ်တဲ့လက်တုံ့ပြန်မှုတွေကိုတာလီဘန်တွေရတန်းကရက်ဖို့လဲတောင်းဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံကိုတချိန်ကအုပ်စိုးခဲ့စဉ်မှာနာမည်ဆိုးထွက်ခဲ့မှုတွေလို့ရက်မျိုးတွေကိုတာလီဘန်တွေအခုခါပြန်လဲကျင့်သုံးနေတာကိုပြတ်သားတဲ့အထောက်အထားဖြစ်နေလဲ Amnesty အဖွဲ့ရဲ့တွင်ရင်မှုချုပ်ကအစိုးရခန်းစာထဲမှာပြောဆိုထားပါတယ်။Amnesty ဖွဲ့ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့တာလီဘန်တွေကို VOA ကဆက်သွယ်ခဲ့ပေမဲ့လက်တလုံးတုံ့ပြန်တာမျိုးတော့မရှိသေးပါဘူ
း Facebook နဲ့ပတ်သက်ပြီး American အထက်လွှတ်တော်မှာအင်္ဂါနေ့ကကြားနာမှုတွေပြုလုပ်ခဲ့ပြီးလူမှုဆက်သွယ်ရေးစာမျက်နှာနဲ့ပတ်သက်လို့ပုံမထိရောက်တဲ့စည်းကမ်းကြမ်းမတ်မှုတွေလုပ်တော့မှာဖြစ်ကြောင်းလွှတ်တော်အမတ်တွေကကြေညာပြောဆိုခဲ့ပါတယ်ဒါအပြင်လွှတ်တော်အမတ်တချို့က Facebook ကိုအပြင်းထန်ဝေဖန်ပြောဆိုခဲ့ပါတယ် Facebook မှာမန်နေဂျာအဖြစ်နှစ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ Francis Hogan ကအင်္ဂါနေ့မှာအထက်လွှတ်တော်ရဲ့စားသုံးသူကော်မတီကော်မတီမှာ Facebook ကြောင့်ထိခိုက်နစ်နာမှုတွေရှိကြောင်းထွက်ဆိုခဲ့ပါတယ
် But I'm here today because I believe Facebook's products harm children, stoke division and weaken our democracy.
ဒီနေ့ဒီနေရာမှာလာရောက်ထွက်ဆိုရခြင်းဟာ Facebook ကြောင့်ကလေးတွေကိုထိခိုက်နစ်နာမှုရှိနေပြီးလူ့အဖွဲ့အစည်းအတွင်းကွဲပြားမှုတွေကို Facebook ဟာမီးထိုးပေးနေပါတယ်။ဒါအပြင်ဒီမိုကရေစီကိုလည်းပုံမအားနည်းသွားစေပါတယ်။ဒါကြောင့်သူကလာရောက်တက်တဲ့ကန်ထွက်ဆိုရတာဖြစ်တဲ့ကြောင်း Miss Hogan ကပြောဆိုခဲ့တာပါ။ကုမ္ပဏီရဲ့အကျိုးအမြတ်ကိုဦးစားပေးပြီး Facebook နဲ့ Instagram အပါအဝင် online စာမျက်နှာတွေမှာအကြောင်းအရာတွေကိုထိမ့်ချုပ်လုပ်ကင်ခဲ့တာနဲ့ပတ်သက်လို့ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg မှတာဝန်ရှိတယ်လို့ Miss Hogan ကပြောဆိုပါတယ်။ Democrat အထက်လွှတ်တော် Matt RichardBloomin Fegaro Facebook ကြောင့်ကလေးတွေရဲ့ကိုကြိုးစီးပွားပျက်စီးရတာတွေကိုကိုကိုတံပိုးထားမှုပျက်စီးသွားတာတွေဟာမျိုးဆက်တစ်ခုအထိခံစားရမှာဖြစ်ပြီးကလေးတွေကအဓိကတားကောင်တွေဖြစ်ခဲ့ရတယ်လို့ပြောဆိုပါတယ်။ဒါအပြင် Republican အထက်လွှတ်တော်မှ Marsha Blackburn ကလည်း Facebook ကကလေးတွေရဲ့လုံခြုံမှုတိုးတက်ကောင်းမွန်လာအောင်လုပ်ဖို့စိတ်ဝင်စားလို့ပြောဆိုခဲ့ပါတယ်။ Facebook ကတော့Francis Hogan ဟာ Facebook ရဲ့မူဝါဒဆုံးဖြတ်ပိုင်ခွင့်ရှိတဲ့အစည်းအဝေးတွေကိုတခါမှမတက်ခဲ့ဘူးလို့ပြောဆိုထားပြီး Facebook နဲ့ပတ်သက်ပြီးသူမပုံဖော်ပြောဆိုတဲ့အကြောင်းအရာတော်တော်များများနဲ့ဆွဆွဲချက်တွေကိုသဘောမတူဘူးလို့ပြောဆိုထားပါတယ်
။ဆီယနာသိမ့်ပြည်နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေကြမ်းတစ်ရပ်ကို American Outlook တော်မှာတင်သွင်းလိုက်ပါတယ်။ဘာမှ Unifying Through Rigorous Military Accountability Act of 2021 လို့အမည်ပေးထားပြီးအလွတ်တော်နိုင်ငံရေးကော်မတီကအင်္ဂါနေ့မှာတင်သွင်းတဲ့ဥပဒေကျမ်းထဲမှာတော့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြင်ထင်ရှုတ်ချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီသာမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာနှစ်နှစ်ချီနိုင်ငံရေးပြုရင်ပြောင်းလဲမှုတွေနဲ့အတူအတိမ်းဆောင်းမခံတဲ့ဒီမိုကရေစီအတွင်းကုပြောရေးလုပ်ငန်းတွေကိုတွေးဖြည်ပြီးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တာလားနဲ့ချီရှိလာနေချိန်မှာအကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖန်တာသူတွေကိုပြန်လွတ်ဖို့နဲ့တက်ဆိုင်သူတွေနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့အမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်ကတိုက်တွန်းနေပေမဲ့စစ်တပ်ကငြင်းပယ်နေတယ်လို့လည်းဥပဒေကိုပူးတွဲဆိုပြခဲ့တဲ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဒီမိုကရက်ကိုစလေဂရဂရီမစ်ခ်ကထုတ်ပြန်ချက်မှာပြောဆိုထားတာပါ2022ခုနှစ်မြန်မာနိုင်ငံဆိုင်ရာဥပဒေကျမ်းမှာဆက်ရနာသိမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတူတာဝန်ပေးဖို့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလှုပ်လာအောင်အမေရိကန်ကဖိအားပေးဖို့တွေကိုလည်းထည့်သွင်းထားပါတယ်။လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့အမေရိကန်လွှတ်တော်မှဥပဒေကိုတင်သွင်းဥပဒေချမ်းကိုတင်သွင်းလိုက်တဲ့အပေါ်ကြိုးဆိုလိုက်ပြီးစစ်တပ်ကထိန်းချုပ်ထားပြီးနှစ်စဉ်ဒေါ်လာတန်းတထောင်ကျော်ဝင်ငွေရနေတဲ့ဒဏ်ငွေလုပ်ငန်းကိုပါပြစ်မှတ်ထားတန်ခတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာဥပဒေကိုအမေရိကန်လွှတ်တော်ကအမြဲဆုံးအတည်ပြုဖို့လည်းတိုက်တွန်းထားပါတယ်။
ဘင်္ဂလားဒေ့ချ်မြန်မာနယ်ကမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာမှုငွေစေဝါနဲ့လက်နက်မောက်ကိုတင်သွင်းမှုတွေကိုရပ်တန့်အောင်တားဆီးရမှာဖြစ်ပြီးလူအပ်ပါကပြစ်ခတ်နှိမ်နှင်းမှာဖြစ်ကြောင်းဘင်္ဂလားဒေ့ချ်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အရင်တုန်းကမြန်မာနယ်ကမှာပြစ်မိတ်ပေးမထားပေမဲ့အခုအခါလက်နက်မွေးစေဝါနဲ့လူကုန်ကူးမှုတွေကိုတားဆီးဖို့ပြစ်မိတ်ပေးမှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကသူ့ရဲ့ရွေးကောက်ပွဲနေမြေဖြစ်တဲ့ Seal Health မှာသတင်းတောက်တွေကိုပြောကြားစဉ်ထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ချ်အစိုးရကရွှေကြားတွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့လုပ်နေပေမဲ့ဒုက္ခသည်များဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လုံလုံလောက်လောက်ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းပြောဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတွေမရှိတော့တာ၄နှစ်ရှိပြီဖြစ်ပေမဲ့ဒုက္ခသည်ဆိုင်ရာကူညီရေးအဖွဲ့တွေအနေနဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့မတိုက်တွန်းကြဘူးလို့လည်းသူကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပတ်ကမြန်မာနိုင်ငံကိုပြန်ကွင်းရရမယ်လို့ပြောဆိုခဲ့တဲ့ Ranger ခေါင်းဆောင် Mohit Ullah အသက်ခံခဲ့ရကြောင်းဒါဟာအလွန်ဝမ်းနည်းစရာကောင်းကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်တတ်တဲ့သူတွေကိုဖော်ထုတ်ရေးယူမယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတန်တရားရှိသူ5ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထားပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 9859နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပါတယ်။အမေရိကန်၊ဗြိတိန်၊ဩစတြေးလျသုံးနိုင်ငံလူညွေးဆိုင်ရာပူးပေါင်းဆောင်ရွက်သဘောတူညီချက်ကြောင့်ပြင်သစ်နိုင်ငံနဲ့ဆက်ဆံရေးအဖို့ထစ်ဖြစ်နေရတာတွေကိုအခုခီးစဉ်မှာဆွေးနွေးနိုင်မှုမျှော်လင့်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြင်သစ်နိုင်ငံခြားရေးဝန်ကြီးရောဟီလက်ထရီရဲ့နဲ့တွေ့ဆုံချိန်သတင်းတောက်တွေကိုပြောခဲ့တာပါ။ဝင်ကြီးပလင်ကင်ရဲ့ခီးစဉ်မှာတရားဝင်ထုတ်ပြန်ထားတာမရှိဘဲပြင်သစ်သမ္မတနဲ့အင်္ဂါနေ့ကမိနစ်40လောက်ကြာတွေ့ဆုံရမှာတော့နှစ်နိုင်ငံကြားပူးတွဲစီမံကိန်းတွေကိုဆွေးနွေးခဲ့ကြပြီးဒီလနောက်ပိုင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတတို့တွေ့ဆုံရမှာတရားဝင်ကြီးညာနိုင်လိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲအမေရိကန်ဆိုရတောင်းရှိသူတယောက်ကဒီနောက်တွေကိုပြောပါရယ်စီဝိုင်းပူးပေါင်းဆောင်ရွက်မှုနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာအဖွဲ့ OECD ဝင်ပွင့်ပြိုးရေးဆောင်ရေးဆိုင်ရာ OECD ဝန်ကြီးစင်စည်းဝဲမှာတဘာပိဖြစ်ပါဝင်တက်ရောက်ရမှာတော့ရာသီဥတုဖောက်ပြန်မှုပြဿနာမငြိမ်းမြမှုနဲ့ကမ္ဘာဝန်းဒီမိုကရေစီစနစ်ပေါ်ချိန်ချမှုတွေနဲ့ပတ်သက်ပြီးဝန်ကြီးပလင်ကင်ကထည့်သွင်းပြောဆိုသွားပါတယ
်။နှစ်နှစ်နီးပါးလောက်နိုင်ငံတကာအတိုင်းဝိုင်းကနေအထူးကြံနေခဲ့ပြီးကိုဗစ်ရောဂါကြောင့်အခြေအနေပိုဆိုးခဲ့ရတဲ့မြောက်ကိုရီးယားဟာပြန်လည်ဆွေးနွေးစကားပြောမဲ့အရေးအယောင်တွေဖော်ပြလာနေပါတယ်။ဒီတစ်ပတ်အတွင်းမှာပဲမြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့အထူးဆက်သွယ်လမ်းကြောင်းကိုပြန်လည်ဆက်တင်လိုက်ပြီးနှစ်နိုင်ငံကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးထိပ်သီးအစီအဝေးအပါအဝင်ဆွေးနွေးပွဲကိုပြန်လည်ဆက်တင်မဲ့လေးလက္ခဏာတွေဖော်ပြနေပါတယ်။အထူးဆက်သွယ်လမ်းကြောင်းပြန်လည်ဆက်တင်လိုက်တာဟာမြောက်ကိုရီးယားအနေနဲ့နေဆက်ဖြတ်ကျော်ဆက်သွယ်ရေးကိုကာလတစ်ခုထိတိုးချဲ့လိုက်မယ်လို့ယုံကြည်ရကြောင်းတ ောင်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောဆိုပါတယ်။ဒါအပြင်တောင်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့စီးရေးပူးတွဲလေ့ကျင့်တာမျိုးကိုအပြည့်အစုံတတ်လိုက်ဖို့မြောက်ကိုရီးယားဘက်ကလိုလားပါတယ်။အမေရိကန်အစိုးရဘက်ကတော့ကြိုတင်သတ်မှတ်ချက်တွေမရှိတဲ့တွေးဆောင်ဆွေးနွေးမှုမျိုးပြန်လည်စတင်တာမျိုးအတွက်ပြောဆိုထားပါတယ်။
အမေရိကန်မြေသားလွန်ညွန့်ရေးအကြံပေး Jake Sullivan ဟာတရုတ်နိုင်ငံကအစိမ့်မြင့်တန်တမန်နဲ့ဒီသတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံမဲ့အကြောင်းသမ္မတအင်ဂျီရောကအင်ဂါနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာ့အင်အားကြီးနဲ့နိုင်ငံခြားကုန်သွယ်ရေးထိုင်ဝမ်ရေးအပါအဝင်အငင်းပွားစရာကိစ္စတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်မြေသားလွန်ညွန့်ရေးအရာရှိနဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဘျူရိုအဖွဲ့ဝင်ရန်ဂျေးချီရိုဗော်ဒူးနေဇူရစ်မြို့မှာတွေ့ဆုံကြမှာပါ။နိုင်ငံခြားအဆက်အသွယ်တိုးတက်အောင်လုပ်ဖို့အစိုးရမှကတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ရည်ရွယ်ချက်နဲ့တွေ့ဆုံကြမှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားပြည်ဆိုင်မှုတွေကိုတာဝန်သိသိစီမံခန့်ခွဲနိုင်မှုရည်ရွယ်ထားပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့စက်တင်ဘာလ9ရက်နေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတဲ့ကိစ္စတွေကိုနောက်ဆက်တွဲဆွေးနွေးမှာဖြစ်ကြောင်းလည်းအင်ဂျီရိုကကြေညာချက်ထုတ်ပြန်ပြောဆိုထားတာပ
ါ။ပြည်သစ်ကက်သလစ်ဘုန်းတော်ကြီးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးပေါင်း2သိန်းကျော်ကိုလိမ်မှုဆိုင်ရာမတော်မတရားပြုလုပ်ခဲ့ကြောင်းလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုကစုံစမ်းဖော်ထုတ်ရရှိတဲ့အကြောင်းကိုအင်ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။အခုလိုအစုလိုက်ပြုံလိုက်လိမ်မှုဆိုင်ရာမတရားမှုကြီးကိုကက်သလစ်ကျောင်းတော်တွေအနေနဲ့ရာစုနှစ်ပေါင်းများစွာဖုံးကွယ်ထားခဲ့တယ်လို့ဖော်ပြထားပါတယ်။နှစ်နှစ်ခွဲကျော်စုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ပြည်သစ်ကက်သလစ်ဘုန်းတော်ကြီးတွေအနေနဲ့1950ခုနှစ်ကစတင်ပြီးအသက်မပြည့်သေးတဲ့ကလေးပေါင်း2,600ကျော်ကိုလိမ်မှုဆိုင်ရာမတော်မတရားပြုလုပ်ခဲ့ကြောင်းဖော်ပြထားပါတယ်။
ကောင်လေးဦးနဲ့ကိုစောင်မှုကြပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင်တဲ့င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့ဂျပန်ဝင်ကြီးချုပ်တည်ရဲ့မြန်မာဆိုင်ရာမူဝါဒပြောင်းလဲနိုင်သလားဆိုတာကိုတင်ပြဖို့ရှိပါတယ်အခုတော့အမေရိကန်အထက်လွှတ်တော်မှအင်ကာနီကပြုလုပ်တဲ့ Facebook Manager ဟောင်း Francis Hawking ရဲ့ကြားနာပွဲအကြောင်းကိုကြည့်ကြရအောင်ပါရှင် FacebookWhistleblower လို့ခေါ်တဲ့ဒီအလုပ်ဌာနအတွင်းချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုအများပြည်သူသိအောင်ထုတ်ဖော်ပြောဆိုသူထုတ်လုပ်ရေးမန်နေဂျာဟောင်း Francis Hawking ရဲ့အင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာမြန်မာနဲ့ Ethiopia လို့နိုင်ငံတွေမှာနိုင်ငံရေးအရာအမုန်းစကားတွေအလွန်အမင်းပြန့်နှံ့အောင်ပြီးလူမှုအဖွဲ့အစည်းတွေအပေါ်မှာအကြီးအကျယ်လွှမ်းမိုးခဲ့တာနဲ့ပတ်သက်လို့အခုလိုဥပမာပေးထွက်ဆိုသွားပါတယ
် What we saw in Myanmar and are now seeing in Ethiopia are only the opening chapters of a story so terrifying.No one wants to read
မြန်မာနိုင်ငံမှာကျမတို့မြင်တွေ့ခဲ့ရတာအခုအီသီယိုးပီးယားနိုင်ငံမှာလည်းမြင်နေရတဲ့အရာတွေဟာကြောက်စရာကောင်းလို့နဲ့ဇလန်းတပုတ်ရဲ့အစာပိုင်းအခန်းတွေပဲရှိပါသေးတယ်ဘယ်သူမှဒီဇလန်းအဆုံးသတ်မှာကိုမမြင်ချင်ကြပါဘူး Facebook ကုမ္ပဏီကစီးမြင်စည်းကမ်းတွေကိုလှည့်ကွက်အနေနဲ့ကစားနေတာတွေအခုချိန်ထိထိခိုက်နစ်နာမှုများစွာဖြစ်ပေါ်စေတာတွေကိုလွတ်တော်အနေနဲ့ပြောင်းလဲနိုင်ပါတယ်လို့ပြောသွားတာပါFacebook ရဲ့ချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေစိုးချိုးတက်ရောက်မှုတွေကိုဖော်ထုတ်ရမှာသူ့အနေနဲ့အန်ဒီယယ်ရှိပေမဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်ဆိုတဲ့ယုံကြည်ချက်နဲ့စောင့်ရွက်ခဲ့တာဖြစ်ကြောင်း Francis Hawking ကကြားနာပွဲမှာအခုလိုပြောသွားပါတယ
် We now know the truth about Facebook's destructive impact.I really appreciate the seriousness.
Facebook ရဲ့အထက်သဘောတက်ရောက်မှုနဲ့ပတ်သက်လို့အမှန်တရားကိုကျမတို့အခုသိကြရပါပြီ။လွှတ်တော်အမတ်တွေSecurity နဲ့ Exchange Commission ကအဖွဲ့ဝင်တွေဒီကိစ္စတွေအပေါ်အလေးနဲ့ထားချိကပ်ကင်တွယ်မှုအတွက်ကျမတကယ်ပဲကျေးဇူးတင်ပါတယ်။ဒါကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်လို့ကျမယုံကြည်တဲ့အတွက်ပုံကိုရေးအရာ NDA ကြီးကြီးမားမားနဲ့ရင်ဆိုင်ရပေမဲ့ကျမရှေ့ဆက်ဆောင်ရွက်ခဲ့တာပါလို့ပြောသွားတာပါ။အခုလို Francis Hawking ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်လို့မြမလူခွင့်ရေးလှုပ်ရှားမှုမှာထင်ရှားသူလည်းဖြစ်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ကိုတည်ထောင်သူလည်းဖြစ်တဲ့မတ်ဝေဝေနူးကအခုလိုပြောပါတယ်။
Miss Hogan ရဲ့ဒီရှင်းပြချက်ဒီမှာ Facebook ရဲ့ဒီလူဖွဲ့စည်းပေါ်မှာအစိုးရတက်ရောက်မှုကိုသူရှင်းပြတဲ့အခါမှာဒီအမုန်းတရားထင်ချီမှုတွေလည်းပါတယ်လို့တခြားသောဥပမာလူငယ်တွေမျိုးသမီးတွေကလေးငယ်တွေပေါ်မှာတက်ရောက်မှုတွေနဲ့တခြား mental health ဆိုင်ရာအစိုးရတက်ရောက်မှုတွေအစုံလုံးရှင်းပြသွားခဲ့ရပေါ့နော်ဒီနေရာမှာကျွန်တော်တို့ဟိုတတိထားမှုရဲ့အချက်ကဒီအထူးသဖြင့်ဒီပြိပခဖြစ်နေတဲ့ data တွေမှာ solution ဖြစ်ရှင်းနိုင်တဲ့အပေါ်လစ်စီမရှိခဲ့ဘူးအခုအချိန်ကြီးလည်းတိတိချာချာမရှိသေးဘူးဆိုရဲဟာကိုသူပြောသွားတာပေါ့
မဝဝေနုကိုရိုင်းဒီအရင်ကမြန်မာနိုင်ငံထဲမှာအမုန်းတရားမပြန့်ပွားဖို့လူငယ်လှုပ်ရှားမှုတွေကိုဥဆောင်ခဲ့တာဆိုတော့ Francis Hawking ပြောသွားတဲ့အထက်မှာဒ ဒီမြန်မာနိုင်ငံမှာအမိုးစကားပွားများမှုတွေကြောက်ခမန်းလိလိဖြစ်ခဲ့တယ်ဆိုတဲ့အကြောင်းရင်းထဲမှာ Facebook အနေနဲ့တာဝန်ရှိနေတယ်ဆိုတဲ့ကိစ္စမှာဘယ်လောက်ထိ Facebook ကလွှမ်းမိုးခဲ့လဲရှင
်။လူတွေအပေါ်မှာလွှမ်းမိုးမှုတွေဘယ်လောက်ထိရှိခဲ့လဲလို့ကျွန်တော်တို့ပြောမှဆိုလို့ရှိရင်အခုချိန်ထိပဲမြန်မာပြည်သူနိုင်ငံမျိုးဟာဆိုလို့ရှိရင်ပြည်သူအများစုဟာ Facebook ကိုသတင်းမီဒီယာonly the din media ပေါ့နော် on ဒီတခုတည်းသောသတင်း media အနေနဲ့သူကခန့်ပြီးတော့သုံးဆွဲတာဟိုဒါကို social media ဖြစ်တဲ့လူတွေဟာသူတို့ရဲ့အဲဒီ social life တွေကို social အကြောင်းတွေကိုဆွေးနွေးရနေတာဖြစ်တယ်ဆိုတော့ဟာကိုမသိကြဘဲနဲ့ဒါသတင်း media တခုလို့ထင်မှတ်မှားပြီးတော့ Facebook ထဲမှာအလူတွေတင်လာတဲ့ဟာဖန်တမျှကိုယုံကြည်ပြီးတော့ Facebook ကိုကနဆနာပြောသလိုတဲ့ media တခုအနေနဲ့ယုံကြည်ခဲ့တဲ့အခါကျတော့ Facebook မှာတက်လာခဲ့တဲ့အရာတွေအားလုံးကိုလူကအများပြည်သူကယုံကြည်ပြီးတော့အမုန်းတရားဖြန့်ဝေမှုတွေဟာအရန်ကိုထိထိရောက်ရောက်နဲ့ဒီစစ်အာဏာရှင်စစ်အုပ်စုတွေကနေပြီးတော့လုံနိုင်ခဲ့တာဖြစ်တဲ့ပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဟာကျွန်တော်တို့တန်းပြီးမှဆိုလို့ရှိရင်အမုန်းတရားတွေအရန်များအပေါင်းညားသွားပြီးတော့ဒီလိုမျိုးလူမျိုးရုံးတစ်ချက်မှုတွေဖြစ်လာခဲ့တဲ့အချိန်မှာဖြစ်လာနေခဲ့တဲ့အချိန်မှာတော့မပေါ့နော်အများပြည်သူရဲ့ထောက်ခံမှုကိုရနေခဲ့တာဖြစ်တယ်ပေါ့ဆိုတော့ဒါဟာအမတန်မှတိုင်းပြည်အတွက်မျက်နှာရဲ့ကျွန်တော်တို့လူ့ဖွဲ့စည်းအတွက်မျက်နှာခဲ့တဲ့လုပ်ရဖြစ်တယ်ပေါ့
ICJ နိုင်ငံတကာတရားရုံးမှာမြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့စွဲချက်နဲ့ပတ်သက်လို့ Facebook အနေနဲ့အချက်လက်တွေထုတ်ပေးဖို့ American တရားရုံးတရုံးကလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမိန့်ချမှတ်ထားပါတယ်။အင်္ဂါနေ့က American ထက်လွတ်တော်မှာ Facebook ရဲ့ကျင်းဝတ်နဲ့မညီတဲ့လုပ်ရက်တွေကိုထွက်ဆိုခဲ့တဲ့ Facebook Manager ဟောင်း Francis Hogan ကတော့သူ့အလုပ်ရှင်ဟောင်းကုမ္ပဏီပြုလုပ်ခဲ့တဲ့ပြဿနာဆိုးကျိုးတွေကိုဖြေရှင်းဖို့ဥပဒေကိုလက်တလုံးချကစားနေတာတွေကိုရပ်တန့်ဖို့လွှတ်တော်အမတ်တွေအနေနဲ့မဖြစ်မနေဂျားဝင်ဆောင်ရွက်ရေးတိုက်တွန်းပြောကြားခဲ့ပါတယ်ရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဒေါန်ဆန်းစုကြည်တို့ဒီသူတို့အမှုတွေနဲ့ပတ်သက်လို့စွဲချက်တွေပေါ်မှာသူတို့ကိုယ်တိုင်တတ်သိထွက်ဆိုမဲ့အကြောင်းကြည့်ကြရအောင်ပါ။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုအမှုတွဲတစ်ခုတည်းဆွဲချက်တင်ထားတဲ့ရာဇသက်ကြီးပုံမှ905ခါခွေအတွက်သူတို့ကိုယ်တိုင်တတ်သိထွက်ဆိုကြမှာဖြစ်တယ်လို့တတ်သိထွက်ဆိုကြမှာဖြစ်ပါတယ်။မနေ့ကဒီတရားရုံးမှာကြားနာစစ်ဆေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြမှာပါရှင်။
ဒေါ်ဆန်းစုကြည်ရဲ့အမှုတွေထဲကဆွဲချက်တင်ထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါခွေအမှုနဲ့ကမ္ဘာ့ဘေးရန်ရေးစီမံခန့်ခွဲရေးဥပဒေပုံမှန်25ရိုးနဲ့ဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့စစ်ဆေးကြားနာတာပါ905ခါခွေအမှုအတွက်ဆွတ်ဆွဲခံရသူတွေဘက်ကတတ်သိအဖြစ်တခြားသူတွေကိုမခေါ်ဘဲသူတို့ကိုယ်တိုင်တတ်သိထွက်ဆိုကြမယ်လို့သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကတရားရုံးတော်ကိုလျှောက်ခဲ့ကြတာပါ။ဒါကြောင့်နောက်တစ်ခေါက်ရုံးချင်းဖြစ်တဲ့အောက်တိုဘာလ12ရက်နေ့ကစပြီးသူတို့ကိုတလက်စီစစ်ဆေးသွားမှာဖြစ်တယ်လို့ရှေ့နေဦးခမောင်စောက VWE ကိုပြောပါရစေ
။ဟိုစစ်ဆေးက3ရက်စလုံးရဲ့ကိုမျိုးကျအတိုင်းအဲစစ်ဆေးခါဒီ3ရက်ကိုပဲကျွန်တော်တို့ဟာစစ်ပြီးအစ်စ်စစ်ခံနေတော့ဗျာ။
ကိုယ်တိုင်တက်တည်ထွက်ဆိုကြမှာကိုတရားရုံးကလည်းလက်ခံတဲ့အတွက်သမရဦးဝင်းမြင့်ကလာမယ့်အောက်တိုဘာလ12ရက်ဒေါက်တာဆန်းစုကြည်ကတော့အောက်တိုဘာ26ရက်နေ့ဒေါက်တာမျိုးအောင်ကနိုဝင်ဘာ2ရက်နေ့တွေမှာအသီးသီးထွက်ဆိုကြဖို့တရားရုံးကသတ်မှတ်ပေးခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ9ရက်နဲ့ဖေဖော်ဝါရီလ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကစစ်အာဏာသိမ်းတာကိုကန့်ကွက်တဲ့သဘောထားအမြင်ထုတ်ပြန်ခဲ့တာဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်တယ်ဆိုပြီးသမရနိုင်ငံတော်အတိုင်ပင်ခံနဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတို့ကိုရာဇသက်ကြီးဥပဒေပုံမှ905ခါခွေနဲ့စစ်ကောင်စီကတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီမှုကိုတည်ထောင်တရားရုံးမှာဆွဲချက်တင်ခဲ့တာကြောင့်ဆက်လက်ကြားနာစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီကနေ့အောက်တိုဘာလ5ရက်နေ့ရုံးချိန်မှာစစ်ဆေးခဲ့တဲ့နောက်တမှုကတော့တဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးဥပဒေပုံမှ25အမှုဖြစ်ပါတယ်။ဒီအမှုကိုလည်းဆွဲချက်တင်သင့်မသင့်ကိုလာမယ့်ရုံးချိန်ကျရင်တရားရုံးကဆုံးဖြတ်မယ်လို့ဦးခမောင်စောကပြောပါတယ်။
အဲ့တော့ဒန်ကြီးရဲ့တဘာဝ25လားအဲ့တော့အဲ့ရကသူကတေလိုရီယာတက်တီစီရောက်ဦးမြင့်နိုင်ချိန်မှာလည်းသူ့ကိုစက်ဖို့အတွက်ဖားချိန်တာ6ချိန်ရှိပြီးသူမလာတာနော်ကြောက်မကြဘူးမလာဘူးအဲ့တော့ပေဒီယာမလို့အခုဝယ်ရတယ်ပေဒီယာပါဘောရဒီလျှောက်ပါလေကျွန်တော်တို့ကအဲ့ဒီခါကျတော့တရားကြည့်ကြရတော့ဘလို့ဖြစ်ပြတယ်ဆိုဒီတက်တီကိုမရှိတော့ဘူးပေတယ်ဆိုမဟုတ်ဘူးပေါ့ ဒီတဲ့တွေကိုမစစ်တော့ဘူးမစစ်ခဲနဲ့စစ်ပြီးသားတဲ့တွေဖက်ချစ်တွေအပေါ်မှာနေပြီးတော့စွဲချက်တင်တဲ့မတင်တဲ့ရှောက်လဲချက်ကိုချလာမယ်
ဒီကနေ့စစ်ဆေးတဲ့အမှုနှစ်ခုလုံးအတွက်ရုံချင်းကတော့အောက်တိုဘာလ12ရက်နေ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်ထဲမှာတရားစွဲထားတဲ့အာဂတိလိုက်စားမှုနဲ့ပတ်သက်လို့နေပြည်တော်တည်ထောင်တရားရုံးမှာရွှေ့စစ်ဆေးဖို့ဘိုးတရားလွှတ်တော်ချုပ်ကဒီကနေ့ပဲအမိန့်ချလိုက်တယ်လို့ရှင်းနေဥက္ကမောင်စောက VOA ကိုပြောပါရယ်။နေပြည်တော်မှာစတင်စစ်ဆေးနေတဲ့အာဂတိလိုက်စားမှု၄မှုကိုတော့အောက်တိုဘာလ8ရက်တောက်ကြနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲခံထားရတဲ့နိုင်ငံတော်ရှုဝဲအပ်ဥပဒေပုံမှန် 3-1 ကငယ်အမှုအထွက်ကိုတော့အောက်တိုဘာလ9ရက်ကြာတာရင်းနေမှာစစ်ဆေးမှာဖြစ်ပါတယ်။လုံလုံဆဲစုစုပါအမှု7ခုနဲ့တရားစွဲဆိုခံထားတဲ့ဒေါန်ဆန်းစုကြည်ဟာအမှု10ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်ထောင်တရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေကိုလုပ်နေတာပါ။ပုံထူးနေကလွဲလို့နေ့တိုင်းတရားရုံးကိုလာနေရတာသူ့ကျမ်းမာရေးအတွက်ထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ကြားစစ်ပေးဖို့ဒေါ်ဆန်းစုကြည်ကမနေ့ကတော့ဒီကနေ့မှပါတရားရုံးကိုသူ့ကိုယ်တိုင်ထက်ပြီးတော့စတင်တောင်းဆိုခဲ့ပါတယ်။အသက်86နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုစေုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာပါ။နောက်ထပ်အာဂတိလိုက်စားမှု၃မှုအတွက်အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေတာကြောင့်အာဂတိအမှု၃မှုထပ်တိုးနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ရှင်
။မက်ခင်ဖြူထွေးပါရှင်။ဂျပန်နိုင်ငံမှာဝင်ကြီးချုပ်တစ်တက်လာပြီမဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ဘူးလို့ဂျပန်နိုင်ငံကမြန်မာရေးလေးလာသုံးသက်သူတွေကပြောပါတယ်။ဂျပန်အနေနဲ့မြန်မာနိုင်ငံပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်တာမျိုးလုပ်မယ်လို့မမြင်ရပေမဲ့အမေရိကန်လိုအနောက်နိုင်ငံတွေရဲ့မူဝါဒတွေပေါ်လိုက်ပြီးတော့ဆက်ဆံသွားမယ်လို့လည်းသုံးသက်ကြပါတယ်။ဂျပန်ဝင်ကြီးချုပ်တစ်ရဲ့မြန်မာပေါ်ထားမဲ့မူဝါဒဘလို့ရှိနိုင်မလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
ဂျပန်အနာယအစိုးရ Liberal Democratic Party LDP ရဲ့ဝန်ကြီးချုပ်အဖြစ်ဖူမီယိုကီရှိဒါအောက်တိုဘာ4ရက်နေ့ကစတင်တာဝန်ယူပါတယ်။2012ခုနှစ်ကနေ2019ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့သူဝန်ကြီးချုပ်တစ်ကီရှိဒါဟာမြန်မာနိုင်ငံကို2016ခုနှစ်ကလာရောက်ခဲ့ပူပါတယ်။သူဦးဆောင်တဲ့လက်ရှိဂျပန်အစိုးရဟာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမှုရှိသလိုမြန်မာစစ်ကောင်စီရဲ့ကြောထောက်နောက်ခံစီးပွားရေးလုပ်ငန်းတွေမှာဂျပန်အစိုးရခေါင်းဆောင်ပိုင်းတချို့ပါဝင်ပတ်သက်မှုရှိနေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ်။လက်ရှိအခြေအနေအရဝန်ကြီးချုပ်တည်ဦးဆောင်တဲ့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကြီးကြီးမားမားပြောင်းလဲမှာမဟုတ်ဘူးလို့ဦးတန်းဆွေကသုံးသပ်ပါတယ
်။ကျောက်ဆက်ပေါင်းတဲ့လို့တဲ့ပူပြီးချိုးပြဆုံးလိုက်မယ်လို့တဲ့ပူပြီးတော့ဆန်းဆန်းလေးမလို့သူကြည့်ရတဲ့ဒီထားမှာရှိတဲ့ခါကျတော့ဗမာနိုင်ငံ policy ကိုတော့သူတင်းတင်းကြပ်ကြပ်လုပ်ရမယ်လို့မရှိဘူး။ဒါပေမဲ့သုံးတဲ့အတိုင်းပေါ်ဂျပန်ရဲ့ policy ဆိုတာကလည်းဒီအမေရိကန်နိုင်ငံတွေဒီယောပနိုင်ငံတွေပေါ်မှာမူတည်ပြီးတော့ဗီဇင်ကြီးကတဲ့ policy ဖြစ်တဲ့ခါကျတော့ဒီလိုကျတဲ့နိုင်ငံတွေမှာဗမာနိုင်ငံပတ်သက်တဲ့ policy ကအပြောင်းလဲဖြစ်လာမယ်ဆိုလို့ရှိရင်တော့ဂျပန်ကစစ်စစ်ပြီးတော့စေအုပ်စုကိုဆက်ပြီးတော့ထောက်ခံမယ့်နေသားမှာမရှိဘူးလို့တော့ကျွန်တော်မြင်ပါတယ်။
ဂျပန်နိုင်ငံမှာဒီမိုကရေစီအရေးကိုလိုလားတဲ့လွှတ်တော်အမတ်များသက်မကဩဇာကြီးမားတဲ့အလုသမားသက်မကပြီးတော့ Human Rights Now တို့ Human Rights Watch တို့လိုလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းဂျပန်ရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတာဖြစ်လို့ဝင်ကြီးချုပ်တဲ့အပြောင်းလဲဟာမြန်မာရေးလှုပ်ရှားမှုအပေါ်တည့်ရောက်မှုကြီးကြီးမားမားတော့မရှိနိုင်ဘူးလို့သူကပြောပါတယ်မြန်မာရေးကျွမ်းကျင်တဲ့ဂျပန်လူမျိုးအိုဆာမူနာခာနီရှိကတော့ဂျပန်မှာဝင်ကြီးချုပ်တက်လာပြီမဲ့နိုင်ငံခြားရေးဝင်ကြီးကတော့အရင်ဝင်ကြီးပဲဆက်တာဝန်ယူထားတဲ့အတွက်မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာပြောင်းလဲမှုရှိမှာမဟုတ်ဘူးလို့ VOA ကပြောပါတယ်ဂျပန်အစိုးရအနေနဲ့မြန်မာအရေးကိုဓာတ်ရိုက်ဝင်ဖြည့်ရှင်းဖို့ထက်အာဆီယံကိုယ်စားလှယ်ကတဆင့်ပဲပါဝင်ပတ်သက်ဖို့ရှိပြီးစီးပွားရေးကူညီမှုအသစ်တွေကိုမပေးတော့မှာတော့သိကြတယ်လို့VOA ကိုသူကစာနဲ့ဖြေကြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာဟာဒီမိုကရေစီကိုနောက်ဆုတ်သွားစေတယ်လို့လည်းသူကသုံးသပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းယိုရှိဟီဒေရှုကာရဲ့ကိုဗစ်ကပ်ဖေးရောဂါကင်တွယ်မှုအပေါ်အကြီးအကျယ်ဝေဖန်ခန့်ခဲ့ရပြီးပြည်သူလူထုထောက်ခံမှုကြဆင်းခဲ့တာကြောင့်ယာရုကနေနှုတ်ထွက်သွားခဲ့တာပါ။ဒါကြောင့်ဝန်ကြီးချုပ်တဲ့ခီရှိဒါအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာLDP ပါတီခေါင်းဆောင်အနေနဲ့ဦးဆောင်သွားရမှာဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုင်တင်ဆက်သွားတာပါ။အခုတော့အထောက်ထားမဲ့ရွှေပြောင်းလုပ်သမားတွေကိုထိုင်းချက်ချေနီကကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အကြောင်းကြီးကြရအောင်ပါရှင်။မြန်မာအိမ်နီးချင်းထိုင်းနိုင်ငံအတွင်းမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေရမှာနိုင်ငံတွင်းရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေကိုလည်းဆေးထိုးပေးနေပါပြီ။ထိုင်းနိုင်ငံချက်ချေနီအသင်းကဦးစီးလှုပ်ဆောင်နေတဲ့ကာကွယ်ဆေးထိုးအစီအစဉ်တစ်ခုအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်မြတ်သူကတင်ဆက်ထားပါရရှင်
။ထိုင်းနိုင်ငံရဲ့ချက်ချေနီအသင်းတွေကတော့ရွှေပြောင်းအလုပ်သမားတွေနဲ့အထောက်အထားမရှိတဲ့ဒုက္ခသည်တွေကိုအော်တိုဘာလ9ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီ။ဘရင်မကြီးစပါအထိမ်းမဲ့ဆေးရုံမှာရွှေပြောင်းလို့တမ350လောက်ကိုစပြီးထိုးပေးမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြက်ချင်းကြီးတင်ရဲ့အထွေထွေအတွင်းမူတပ်ပန်နက်ကတော့အခက်အခဲအချို့နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုအခုလိုပြောပါတယ်
။ครับวันนี้นะครับทางสภากาชาติไทย
ပြည်ထနာကထိုင်းနိုင်ငံထဲမှာရွှေပြောင်းအလုပ်သမားတွေဘယ်လောက်ရှိလဲဆိုတာကျွန်တော်တို့တိတိကျကျမသိပါဘူး။ဒါပေမဲ့လို့သူတို့ကိုကာကွယ်ဆေးထိုးပေးလိုက်တဲ့အတွက်ထိုင်းနိုင်ငံသားတွေကိုလည်းအကျိုးရှိစေမှာပါ
။အခုလက်ရှိကာကွယ်ဆေးထိုးပေးနေတဲ့နေရာကတော့ဗန်ကောက်မြို့ရဲ့ကာကွယ်ဆေးထိုးစင်တာတွေထဲကတခုပါ။ဒီလကုန်အထိကိုအဲ့ဒီမှာပဲထိုးပေးမှာပါ။တရုတ်နိုင်ငံချက်ချင်းဤတင်းကလှူဒန်းလိုက်တဲ့ဆိုင်နိုဖန်ကာကွယ်ဆေးတသိန်းကိုလက်ခံရရှိပြီးနောက်ပိုင်းမှာတော့လူ9000လောက်ကိုလာမယ့်ရသက်တပတ်တွေအတွင်းမှာဆေးပက်လက်အောင်ထိုးပေးနိုင်မယ်လို့ရည်ရွယ်ထားကြောင်းလဲထိုင်းချက်ချင်းဤတင်းကပြောပါတယ်လူသားချင်းစာနာတဲ့အဖွဲ့အစည်းတွေဖြစ်တဲ့နိုင်ငံတကာချက်ချင်းဤဖက်ဒရေးရှင်းနဲ့လာဂျန်ဤအဖွဲ့တွေလိုစီကလည်းကာကွယ်ဆေးများများစားစားရဖို့ချက်ချင်းဤတင်းကမျှော်လင့်ထားတာပါအစိုးရကတရားဝင်ထုတ်ပြန်တဲ့အချက်လက်တွေထဲမှာတော့ထိုင်းနိုင်ငံတဲမှာတရားဝင်လုံးတမာ2,000ကျော်ရှိတယ်လို့ဖော်ပြထားပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့4-5,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်လုံးတမာတော်များဟာပင်လယ်စာဆက်ယုံတွေကုန်ထုတ်လုပ်ငန်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေအနီးကရက်ကွက်တွေထဲမှာပြုတ်သိမ့်နေတိုင်ကြရတာဖြစ်ပါတယ်ကျမရေးဆောက်ရှောက်မှုကင်းမဲ့တဲ့သူတို့အတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုကလည်းစိန်ခေါ်ချက်တည်းဖြစ်နေပါတယ်ထိုင်းနိုင်ငံထဲမှာနှစ်20ကျော်နေထိုင်ခဲ့ပြီးတဲ့အသက်35နှစ်အရွယ်မြန်မာတူကတော့
တဲဒီလိုဟင်မှာနေ YouTube Facebook တန်းတန်း
ကာကွယ်ဆေးပထမအလုံးထိုးပြီးတော့ပြီကျွန်တော်ဘေးကင်းသွားလို့ခံစားရတယ်ဗျာဒီမှာကြောက်လို့ကျွန်တော်လူစုပြီးတော့ဒီကိုလာခဲ့ကြတာပါနောက်ဆုံးတော့လည်းတရားရုံးကကူညီတာပါပဲတကယ်ကိုကဲတင်ရရောက်ပါတယ်လို့သူကပြောဆိုသွားပါတယ်ထိုင်းဆိုးကတော့ရွှေပြောင်းလို့တမဘယ်နေဦးကာကွယ်ဆေးထိုးပြီးသွားပြီဆိုတာနဲ့ပတ်သက်လို့အချက်လက်ကိုမထုတ်ပြန်ပါဘူးဒီနေ့အစောပိုင်းမှာရာချီတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုပိတ်ခဲ့ပြီးဗန်ကောက်မြို့မှာကိုဗစ်ကူးစက်ပြန့်ပွားနေချိန်တုန်းကလည်းလုပ်သမားတွေကိုထိန်းသိမ်းရေးစခန်းအပြင်ထွက်ခွင့်တွေပိတ်ပင်ခဲ့ပါသေးတယ်အခုအော်တိုဘာလ4ရက်တနင်္လာနေ့ကစပြီးတော့ထိုင်းနိုင်ငံနဲ့နေစဉ်ကိုဗစ်ကူးစက်မှုကလည်း1,000အောက်ကိုရောက်ရှိလာပြီဖြစ်ပါတယ်ဒါဟာပြီးခဲ့တဲ့ဇူလိုင်လကလေးကပထမအဆုံးအကြိမ်ကူးစက်မှုရောကျလာတာဖြစ်ပါတယ်။လက်ရှိအချိန်မှာထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေး55သန်းကျော်ထိုးပေးထားပြီးနိုင်ငံလူဦးရေ37ရာခိုင်နှုန်းကိုအပြည့်အဝကာကွယ်ဆေးထိုးပေးပြီဖြစ်ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရှုနားဆင်ကြရမှာပါ။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web လိပ်စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဗီဒီယိုမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအခုဆက်လက်တင်ဆက်မယ်ဒုတိယပိုင်းနာရီဝက်အစီအစဉ်မှာကြီးရှုနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီစစ်ဆောင်တဲ့အကောင်လုံးကတော့ကျွန်တော်တို့မင်းတပ်မြို့နေရပါခင်ဗျာမင်းတပ်မြို့ပေါ်ပါပါမင်းတပ်မြို့ပေါ်ကနေကျွန်တော်တို့မင်းတပ်မြို့ကရွာတချို့ကပါတယ်ပေါ့လေဒီမင်းတပ်အတိကတော့ဒီမင်းတပ်မြို့ပေါ်ပါ
ဒါကတော့ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမယ့်ဒီမင်းတပ်မျိုးကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေအကြောင်းကိုအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးကြည့်ကြရအောင်ပါ။ကျမတို့ဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီ COVID-19 ကပ်ရောဂါကာလအတွင်းမှာဒီစီးပွားရေးလုပ်ငန်းတွေကိုဘယ်လိုရှင်သန်လုပ်ကင်ကြသလဲဆိုတဲ့အကြောင်းနိုင်ငံတကာသတင်းလွှာတပုတ်ကိုအခြေခံပြီးတော့ဥတင်မောင်တန်းကတင်ဆက်ထားပါရဲ့ရှင်။
ကယောဂါဘေးကြောက်ကလေးကလုပ်ငန်းငယ်လေးတွေဟာယာယီပဲဖြစ်စေတောက်လျှောက်ပဲဖြစ်စေလုပ်ငန်းတွေကိုပိတ်လိုက်ကြရပါတယ်။ဒါပေမဲ့ဖွင့်လို့ရတာနဲ့သူတို့လုပ်ငန်းတွေကိုပြန်လည်ဖွင့်နေလိုက်ကြပါတယ်။ဂျော်နယူဟာရှီဖာစားတော့ဆိုင်ရဲ့ပူးတွဲစိုက်ပိုက်ရှင်မှာယင်းနှမြောက်နာမှုစီမံခန့်ခွဲရေးနယ်ပယ်မှာသူကနှစ်ပေါင်း30နှစ်နီးအလုပ်လုပ်ခဲ့သူပေါ့။အဲ့ဒီကနေစားတော့ဆိုင်လုပ်ငန်းဘက်ကူးပြောင်းခဲ့ဖို့ခုလို
Chifa is through a combination of Peruvian and Chinese.
ဟာကျွန်တော်တပြည့်ပြည့်ပြောင်းလဲကိုကူကိုဖန်တီးယူတာပါ Chifa စားတော့ဆိုင်ကပီရူးနဲ့တရုတ်ဟင်းလျာတွေကိုပေါင်းစပ်ထားတာဗျတရုတ်ဟင်းတွေကကျွန်တော်ဘက်ကရောဇနီးရဲ့မိသားစုဘက်ကပါပါလာတာပါဇနီးရဲ့မိဘတွေကဟောင်ကောင်ကနေပီရူးကိုရွှေ့သွားတာဟုတ်ဒီတော့ပီရူးဟင်းဆက်တွေရလာတာပေါ့ဗျ
Early 70s my mother-in-law also had
ခုနစကူနေတဲ့ဇောပိုင်းကာလမှာကျွန်တော်ရောက်ခမကချီဖာလို့ခေါ်တဲ့စားတော့ဆိုင်ပိုင်ခဲ့တာဟုတ်ဗျ
I very good business in Peru
ပီရူးမှာတကယ်ကိုအလုပ်ကောင်းကောင်းဖြစ်ခဲ့တာရှင့်
Just after we got the permit to start
ကဗီလာမေဆိုတာမသိပဲကျွန်တော်တို့ကစားတော့ဆိုင်ထောင်မိတာဟုတ်ဗျစားလို့ရေးစားဖို့ခွင့်ပြုချက်လည်းရရောကိုဗစ်သွားလာခွင့်ပိတ်တာတွေလည်းစားပါလိရောဗျကျွန်တော်တို့လည်းလုံးလက်စတန်းလန်းကြီးနဲ့ပိတ်မိသွားတာပေါ့ကျွန်တော်တို့လုံးနေတာတခုတည်းသောနီလန်းကဆက်လုတာပဲလို့ကျွန်တော်ထင်တယ်လေဆိုလိုတာကဗျာအရင်အလုပ်ကလည်းကျွန်တော်ကနားခဲ့ပြီးပြီဆိုတော့လေကျွန်တော်စားဝတ်နေရတယ်ဒါပဲလုပ်ရတော့မှာဟုတ်တန်တိုင်သမီးအကောင်းဆုံးကျွန်တော်တို့လုပ်ကြရတော့ပေါ့
သူတို့ပင်ပင်ပန်းပန်းကြီးကိုလုပ်ကြတာသူတို့အတွက်ကျွန်မသိတ်ဂုဏ်ယူရရှင
် I can imagine in the pre-pandemic world it was always rush 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 rush
ကဗီမတိုင်ခင်တော့တော့လှုပ်လှုပ်လှုပ်လှုပ်တမန်ရပြီးရမယ်ပြီးရမယ်ပြီးရမယ်ပေါ့ဗျာတခါတလေကြတော့လေတွန်းလို့တာကအကောင်းဆုံးအမြဲမဟုတ်ဘူးဗျကျွန်တော်တို့တော့တီးခန့်စိတ်ရှိတာအောင်မြင်ကြောင်းပါပဲပေါ်လာတဲ့စိန်ခေါ်သမျှမှာလည်းငွေနာကွက်အမြဲရှိတတ်ပါလေဗျာ
ရီရှယ်ဆာပန်တီနီဟာ Youthpoint အမျိုးသားဥယျာဉ်နဲ့25မိုင်ကွာ Grooveland California မှာဘီယာဆိုင်ဖွင့်ဖို့ကြိုးစားခဲ့တာပါဆိုင်ထောင်ဖို့နှစ်ပေါင်းများစွာရင်းခဲ့ရပြီး COVID ကတည်းတော့သူ့လုပ်ငန်းက65ရာခိုင်နှုန်းထူထောင်ပြီးနေပါပြီ
When we decided really that we were going to pursue this dream
လုံနေတာတွေကိုရက်လိုက်တင်တလားကျမတို့ကိုကျမတို့မေးမိတဲ့ရက်ရှိပါတယ်ဘဏ်ကငွေတစ်ကြိမ်ချေးပြီးပါပြီဒုတိယပန်ချင်းွေအတွက်ကျမတို့လက်စမတက်ရသေးပါဘူးရက်တွေကအဝေးကြီးလို့သေးတော့ကျမတို့မှားသွားပြီလားမေးမိတာပေါ့နော်ကျမတို့မှာအကျွေးတင်နေပြီလေဘာပဲဖြစ်ဖြစ်ကျမတို့အကျွေးဆက်အပိခံအောင်မလားကျမတို့ဆက်သွားဖို့ဆုံးဖြတ်လိုက်ပါတယ်ဒီအတွက်ကျမတကယ်ပဲဝမ်းသာမိပါတယ
် All this has been for the last almost year just
constant တနည်းလုံးအမြဲပြောင်းလဲလာနေတာပါကျမတို့မှာတောက်လျှောက်လိုက်အသားကြအောင်လုပ်ကြရပါတယ်ညှိယူနေရပါတယ်ကျမတို့အောင်မြင်ခဲ့တယ်လို့ကျမထင်တယ
်သူတွေ့ခဲ့ရတဲ့စိန်ခေါ်ချက်တွေကိုအခုလိုဆက်ပြီးပြောပြပါတယ
် Really hard had to have the shutdown when it was take out only that was really hard
ပါဆွဲဆဲပဲရောင်းရမယ်ဆိုတော့တကယ်ကိုခက်ခဲခဲ့တာလို့ကျမထင်တယ်ကိုဝင်နှန်းတွေနဲ့စကားပြောရတော့တာပေါ့တပတ်ကိုတရက်ပဲလှုပ်ချင်သလားဒါမှမဟုတ်အလုံးအလုံးလက်မဲ့ခံလိုက်မလားရှင်တို့အတွက်ရှင်တို့မိသားစုအတွက်အကောင်းဆုံးကဘာဖြစ်မလဲမေးကြရတာပေါ့ရှင်သိတဲ့အတိုင်းပဲကလေးတွေနဲ့ဝင်နှန်းတွေရှိတယ်မိဘတွေကိုကူညီစောင့်ရှောက်နေရတဲ့သူတွေရှိတယ်လေသူတို့ချစ်တဲ့သူတွေကိုပံ့ပိုးနိုင်အောင်ကျမတို့သူတို့ကိုအထောက်အကူမပြုနိုင်တော့ဘူးအဲ့ဒီခံစားချက်ရှင်သိပါတယ်လေပိတ်ခတ်ခဲခဲ့တာပ
ါသူတို့ရဲ့အခက်ခဲတွေကိုရင်ဆိုင်ကြရမှာရရွာရဲ့အခန်းကဏ္ဍအရေးပါခဲ့ပုံကိုလည်းအခုလိုပြောပြပါတယ
်မနေ့ကကျမတို့ရရွာရဲ့အခန်းကဏ္ဍရှိခဲ့လို့ပေါ့ရှင်သူတို့လာဝယ်ကြတယ်ရှင
် It's amazing like it really makes me happy and super
အော်ဆရာပါကျမတကယ်ကိုကျေနပ်ပျော်ရွှင်ပါတယ်ရရွာကို ဆူပါကျေးဇူးပါရှင်သူတို့ကကျမတို့ကိုပံ့ပိုးကူညီကြတာကိုတကယ်ကိုအသိစိတ်ရှိရှိနဲ့လာဝယ်ပေးကြတာပ
ါ Guarantee All ကတော့စောင်းဆိုင်ဖွင့်ပါလေ
Our grand opening was in the middle of a pandemic
ကျမတို့ဆိုင်ဖွင့်ပွဲကကပ်ဘေးကြီးအတွင်းမှာလုပ်ခဲ့ရတာပါမနစ်2020ခုနှစ်ဩဂုတ်လ29ရက်ကပေါ့ကျမနဲ့ကျမဆိုင်မန်နေဂျာရှောင်းတို့ကခြိတုံချတုံနဲ့ပေါ့ကျမတို့အခုဘာလုပ်ကြမလဲကျမတို့အစင်းသစ်နေပါဖြစ်နေပြီဆိုင်ကိုဆောက်လုပ်ပြင်ဆင်ထားတာကလည်းပြီးနေပြီစာအုပ်စင်တွေကလည်းရှိနေပြီဆက်လုပ်မယ်လို့ကျမတို့ဆုံးဖြတ်လိုက်ပါတယ
်ကိုဗစ်ကာလမှာလူကြိုက်အများဆုံးစာအုပ်ကကလေးဖတ်စာအုပ်တွေလို့ရှောင်းကပြောပါတယ
် We wore the masks and we did curbside service we did whatever we needed to do
တပ်ပြီးပစ္စည်းကိုဆိုင်သားကဝယ်သူကားရက်ထားရနေရာကိုသွားပေးပါတယ်ဆိုင်ကိုလာဖို့လွယ်ကူတက်တာအောင်လုပ်ဖို့လိုတာမှန်သမျှကျွန်တော်တို့လုပ်ကြပါတယ်လူတွေကလည်း mask တက်လက်အိတ်တွေဝတ်ပိုးသက်လက်ဆေးရည်တွေကိုတုံးကြတယ်ဗျလူတွေကိုတွေ့ရတာနဲ့ကျွန်တော်တို့လည်းပြောပြီးလေဗ
ျ We realized that is going to be a big challenge people were not
ကဘေးကကြီးမားတဲ့စိန်ခေါ်ချက်ဖြစ်မယ်ဆိုတာကျမတို့သတိထားမိကြတာပေါ့ဩဂုတ်လနှောင်းပိုင်းမှာလူတွေကအိမ်ထဲကတော့တိတ်ထွက်ကြတာမဟုတ်ဘူးလေဒါပေမဲ့ထွက်တဲ့သူတွေကတော့ဆိုင်ကိုလာကြပါတယ်ကောင်းလိုက်တာ TV ကြည့်တယ် internet နဲ့နေနေမဲ့အစားအခုလိုတစ်ခုခုလုပ်နိုင်တာစာအုပ်ဖတ်နိုင်တာကိုဝမ်းသာကြတယ်ရှင
့် There was a little bit of fear in the community about will I have a job
စာဝင်ရင်ငါအလုံးမရှိပါမလားလက်ထဲငွေတွေကုန်သွားမလားအရက်ထဲမှာနည်းနည်းစိုးရိမ်ကြတာရှိပါတယ်အဲ့ဒီလိုကိစ္စတွေအားလုံးလူတွေကဆိုင်မှာရင်ဖွင့်ကြတာကိုအောက်ဆိုင်တွေကအဲ့ဒါတွေခဏတက်တာသွားအောင်လုပ်ပေးတဲ့နေရာဖြစ်လာတော့တာကိုငါတို့အားလုံးအတူကြော်ဖြတ်လို့ရတယ်လို့လူတွေကိုယုံကြည်စိတ်ချမှုပေးတဲ့နေရာဖြစ်လာတာကိုဗျ
People definitely have been isolated and they want
လူတွေကအထီးကျန်သွားကြတာရှင်အချင်းချင်းလို့ခံစားရတဲ့နေရာကိုသူတို့လာကျင်ကြတာကိုအခုကျမတို့ဆိုင်လေးကပေးနိုင်တာကတကယ်ကိုလိုအပ်ချက်ပေါ့ရှင
်ကဘေးမတိုင်ခင်ကတော့ Kelly Hart ကတကူတော့ကလေးအမေပါအဲ့ဒီတုန်းကတော့သူကဥပါလိုတက္ကစီကားကိုမောင်းပါတယ်ကဘေးဖြစ်လာတဲ့အခါမှာတော့စပိန်ဆိုင်ဖွင့်ပစ်ခဲ့ပုံကိုအခုလိုပြောပြပါ
တယ် kid, I couldn't work out anymore so we wanted to pull up
Kabila Sayo ကျမဂျင်မာ၄ချိန်ကဆက်မလုပ်နိုင်တော့ဘူးရှင်ဒါနဲ့ကျမတို့စပိန်တွေကိုဆွဲထုတ်ရတော့တာပေါ့ကျမလည်းစပိန်ဆွဲထုတ်ပါရှင်စပိန်ကနည်းနည်းတော့တန်ကြီးကြိုက်နေတာပေါ့လေကျမမှာကလေးတယောက်လည်းရှိနေတော့မစည်းတာလည်းကြားနေပြီလေစပိန်ကိုပြင်ဆစီးတော့ကျမကြိုက်သွားပြန်ရောရှင်ဒီတော့ကျမတငယ်ချင်းတွေကလည်းစီးကျင်လာကြတယ်ဒါနဲ့လာလာသွားကြဆိုဆိုတော့လူတွေပို့ပြီးတော့လိုက်လာကြတယ်အင်္ဂါညမှာကြိတိုက်တော့ကျမနောက်မှာလူတရာလောက်ရှိနေပြီ
In the beginning right around the time we started riding
ကျမတို့စာစီးတဲ့အချိန်လောက်မှာကျမသတိထားမိတာကတော့ကျမတို့နဲ့လာပြီးအတူစီးကြတဲ့သူတော်တော်များများမှစပိန်မရှိကြတာပဲစပိန်ဘယ်လိုရနိုင်မလဲတဲ့သူတို့ကသိကျင်ကြတယ်အဲ့ဒါနဲ့ကျမစုငွေကိုထုတ်စပိန်သုံးစီးဝယ်လူမှုမီဒီယာကနေပြန်ရောင်းတာချက်ချင်းထွက်သွားပါလျော်ရှင်
Cycling has always been a great sport but through the pandemic
ကအားကစားတရပါကပေးတဲ့အခါလူကြိုက်များတဲ့အားကစားဖြစ်လာပါတယ်ဆွဲဆောင်မှုကတော့လွတ်လပ်ခွင့်ပဲရှင်တခါတည်းနဲ့အားလုံးပျော်စရာကိုလူတိုင်းကလည်းဘလို့စီးရမယ်ဆိုတာသိကြတယ်လေအားလုံးဘုံတူနေတာဒါပဲလေဒါကြောင့်လဲကျမတို့အားလုံးအထူးတကူကတွဲပစ်သွားကြတယ
် COVID ကာလမှာဘလို့ပဲအခက်အခဲတွေရင်ဆိုင်ခဲ့ရပါစေ2020 AB ကနေ2021 March လအထိအမေရိကန်နိုင်ငံမှာလုပ်ငန်းအသစ်ဖွင့်ခဲ့ကြတာတန်းဝက်လောက်ရှိကြပါလေခင်ဗျာ
ဥတီမောင်တန်းတင်ဆက်ခဲ့တာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုရဲ့ပြည်ရင်းအသုံးစရိတ်ဥပဒေမူကြမ်းကြီး၂ရက်ချမှတ်နိုင်ရေးသဘောထားကွဲလွဲမှုတွေကိုဆေးဆက်ညှိနှိုင်းဖို့သမ္မတဂျိုးဘိုင်ဒန်ဟာဒီသတင်းပတ်တွင်မှပိုးပြီးအာရုံစိုက်လှုံ့ဆော်နေရပါတယ်အခြေခံအဆောက်အုံဆိုင်ရာအသုံးစရိတ်ဒေါ်လာ 1.1 ဘီထရီလီယံနဲ့လူမှုဖူလုံရေးအသုံးစရိတ်ဒေါ်လာ 3.5 ထရီလီယံချမှတ်နိုင်ဖို့အတွက်သမ္မတရဲ့ဒီမိုကရက်တစ်ပါတီတွင်လွှတ်တော်အမတ်တွေကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီအကြောင်းမီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်။
အရေးပါတဲ့ပြည်တွင်းရေးရာကိစ္စရပ်တွေနဲ့ဆက်စပ်နေတဲ့ငွေကြေးအမြောက်များသုံးဆွဲဖို့ရထားတဲ့အစိုးရအသုံးစရိတ်ဥပဒေမူကြမ်းနှစ်ရပ်ချမှတ်နိုင်ဖို့မှာပါတီတွင်းကွဲလွဲမှုတွေရှိနေတာကိုအမြန်ဆုံးဆက်ဆက်ညှိနှိုင်းဖို့သမ္မတဂျိုးဘိုင်ဒန်လက်တော်ဖီအားတွေတိုးရင်ဆိုင်နေရတာဖြစ်ပါတယ
် I'm telling you we're going to get this done
ကျွန်တော်တို့ရအောင်ညှိနှိုင်းသွားပါမယ်။ဒါကဘယ်တော့မှဖြစ်လာမလဲ6မိနစ်လား6ရက်လားတနည်း6ပတ်လားဆိုတာအရင်မကြည့်ပါဘူး။ကျွန်တော်တို့ရအောင်ကိုလုတ်ကိုလုတ်သွားမှာပါ
။နိုင်ငံအတွင်းကလန်ဒတာတွေအဝေးပြေးလမ်းမကြီးတွေပုံမကောင်းမအောင်လုပ်ဖို့အတွက်အခြေခံအဆောက်အအုံအသုံးစိတ်ဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာပါတီနည်းရဲ့စလုံးရဲ့ထောက်ခံမှုနဲ့အတည်ပြုထားပြီးဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်မှာကတော့ဒီမိုကရက်တစ်ပါတီအတွင်းတိုးတက်ရေးသဘောထားအမြင်ရှိသူ Progressive တွေကဒေါ်လာ 3.5 ထရီလီယံသုံးဆွဲမဲ့လူမှုပူလုံရေးအသုံးစိတ်မူကြမ်းမှာပညာရေးကလေးငယ်စောင့်ရှောက်ရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာတွေအတွက်အသုံးစိတ်တွန်းမြှင့်ဖို့ကိစ္စပါတီတွင်သဘောတူညီမှုမရခင်အခြေခံအဆောက်အအုံဆိုင်ရာအသုံးစိတ်ဥပဒေကြမ်းကိုလည်းအတိမပြုနိုင်ဘူးလို့ပြောဆိုနေကြတာပါ။ဒါကြောင့်ဒီဥပဒေကြမ်းမဲခွဲဖို့ကိစ္စကိုအလို့တော်ဥက္ကဋ္ဌနန်စီပလူစီကအချိန်ဆိုင်းလိုက်တာကိုအလဲလဲသဘောထားအမြင်ရှိသူတချို့ကမကျေနပ်ကြပါဘူး။မဲခွဲဖို့အချိန်ဆိုင်တာဟာအပြစ်မကင်းတဲ့လုပ်ရဖြစ်တယ်လို့ပုံမူကြီးမားတဲ့လုပ်ငန်းဆောင်တာတွေမလုပ်နိုင်အောင်ဟန်တာပိတ်ဆို့တာဖြစ်တယ်လို့အလဲလဲသဘောထားအမြင်ရှိသူအဲရီဇိုနာပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခီယာစတန်စီနီမာကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်လူမှုစောက်ရှောက်ရေးလုပ်ငန်းတွေမှာအသုံးစရိတ်ပိုပြီးတော့သုံးဆွဲဖို့ကို Republican အမတ်တွေကလည်းလက်မခံကြပါဘူးဝိုင်းမင်းပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ်ဂျွန်ဘာရာဆိုကဆိုရင်ဒီမူကြမ်းဟာအရာရာကိုထိန်းချုပ်ခြင်းနဲ့အစိုးရကြီးရဲ့ဆိုရှယ်လစ်ဝါဒအသက်သွင်းတဲ့အဓိပ္ပာယ်မရှိတဲ့မူကြမ်းဖြစ်တဲ့ဆိုပြီးတနင်္ဂနွေနေ့က Fox ရုပ်သံအစီအစဉ်တစ်ခုမှာပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။လူမှုဖူလုံရေးစရိတ်အများပြားအသုံးပြုဖို့ရထားတဲ့ဒီဥပဒေကြမ်းအတည်ပြုနိုင်ဖို့မှာတော့ဒီမိုကရက်တီအနေနဲ့အမတ်ဥယျာဉ်မဆိုးတဲ့လောက်အသာစီးရထားတဲ့အောက်လွှတ်တော်မှာရောနှစ်ဖက်ပါတီကအမတ်ဥယျာဉ်ညီညီမျှများရှိနေလို့ဒုသမ္မတကမလာဟဲရစ်ရဲ့ဆုံးဖြတ်မဲ့လိုအပ်တဲ့အထက်လွှတ်တော်မှာပါတညီတညွတ်တဲ့ရှိဖို့လိုအပ်နေတာဖြစ်ပါတယ်ဖမောက်ပြည်နယ်ကတိကျလွတ်လပ်တဲ့အထက်လွှတ်တော်အမေဘန်နီဆန်ဒါစ်ကတော့ ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောသွားပါတယ
် Both of these bills are going forward in tandem
going forward in tandem ဒီနှစ်ခုပြီးတာနဲ့နောက်တစ်ခုစတိုက်ချမှတ်သွားရမှာပါနှစ်ခုစလုံးချမှတ်ဖို့လိုပါတယ
်အောက်လွှတ်တော်မှာပုံမှန်ဆွေးနွေးပွဲတွေကိုတော့ရှေ့သတင်းပတ်နှစ်ပတ်နားထားပါတယ်သမ္မတဘိုင်ဒန်ကတော့ဒီမိုကရက်တစ်အနေနဲ့အဆိုပြုထားတဲ့ဒေါ်လာ 3.5 ထရီလီယံအစားဒေါ်လာ 1.1 ထရီလီယံကိုရှော့ချလိုက်လျောဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ပါတီအတွင်းတိုးတက်ရေးအမြင်ရှိသူ Progressive တချို့ကလည်းဒီလိုလိုက်ရောတာကငွေကြေးသုံးစွဲမှုတက်တန်းကာလကိုပါရှော့ပြီးလိုက်ရောရတာမျိုးဖြစ်သွားနိုင်တယ်လို့ပြောဆိုနေကြပါတယ်ရှင်။
အခင်ဖြူထွေးတင်ဆက်သွားတာပါအခုတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်မကွေးတိုင်းကြောက်ထုမြို့မှာခိုးလုံနေကြတဲ့ချင်းပြည်နယ်မင်းတပ်မြို့ကလက်နက်ကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ1900ကျော်အတွက်စားနပ်ရိက္ခာစေဝါစတဲ့အကူအညီတွေဟာတည်င်းတပတ်စာလောက်ပဲကျန်တော့တယ်လို့ကြောက်ထုဒေသစစ်ပေးရှောင်စီမံခန့်ခွဲရေးကော်မတီရဲ့ဥက္ကဋ္ဌဦးလော်ဟာလင်းက VOE ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မိ мян ထားပါတယ်ရှင
်ကိုလော်ဟာလင်းရေဆက်သွယ်မိ мян ဝင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့အခုက
ကျွန်တော်လည်းကျေးဇူးတင်ပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျအခုကဒီကြောက်ထုဘက်မှာဒီစစ်ပေးရှောင်ပုံရင်ဆုံးဒုက္ခတွေကတော်တော်လေးများနေတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့ကိုလော်ဟာလင်းသိထားသလားအရင်အတွက်ဘယ်လောက်လောက်များရှိပါပြီလဲခင်ဗျ
ကျွန်တော်တို့ဒီကြောက်ထုဒေတာကိုကျွန်တော်တို့စစ်ဆောင်လာတဲ့စစ်ဆောင်ဦးရေကိုကျွန်တော်တို့ကော်မတီအနေနဲ့လက်လမ်းမိတဲ့လောက်ကျွန်တော်တို့စင်ပြုစုထားတာတော့1900နဲ့တူရှိနေတယ်ခင်ဗျ1900နဲ့တူကဒါကကျွန်တော်တို့ကော်မတီလက်လမ်းမိတဲ့လောက်ပြုစုထားတဲ့စရင်မော်လင်ဒါကျွန်တော်တို့လက်လမ်းမမီတဲ့နေရာကျွန်တော်တို့မတည်သေးတဲ့ဦးရေကဘယ်လောက်ထိရှိမလဲတော့ပြောလို့တော့မရသေးဘူ
းဟုတ်ကဲ့အဲ့ဒီ
ဟုတ်ကဲ့
စစ်ဆောင်တွေကဘယ်ဒေတာဘယ်နေရာဘယ်ရွာတွေကပါလဲကိုလိုပါလေ
ဟုတ်ကဲ့ဒီစစ်ဆောင်တွေအကုန်လုံးကတော့ကျွန်တော်တို့မင်းတပ်မြို့နေရပါခင်ဗျာမင်းတပ်မြို့ပေါ်ပါပါမင်းတပ်မြို့ပေါ်ကနေကျွန်တော်တို့မင်းတပ်မြို့ကရွာတချို့ကပါတယ်ပါလေဒီမင်းတပ်အတိတ်ကတော့ဒီမင်းတပ်မြို့ပေါ်ပါပ
ါဟုတ်ကဲ့ဆိုသူတို့ကလောလောဆယ်ကဘယ်နေရာမှာရှိနေပါသလဲ
အော်စစ်ဘေးဆောင်တွေကတော့ကျွန်တော်တို့ကအခုဒီကြောက်ထုနယ်တဝိုက်ပေါ့လေဒီကျောက်ထူမြို့ပေါ်ရဲ့ကျောက်ထူအနီးနားကရွာတွေပေါ့လေအမှားအကုန်လုံးကျွန်တော်တို့လာရှောင်ကြတာပေါ့
ဟုတ်ကဲ့ဆိုတော့သူတို့ကနေဖို့နေရာတော့အခုလောဆယ်မှာရှိနေကြတယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့နေဖို့နေရာကြတော့ကျွန်တော်တို့လောလောဆယ်ဒီကျောက်ထူနယ်ကိုကျွန်တော်ကျောက်ထူအနီးနားရွာတွေမှာပေါ့ကျွန်တော်လောလောဆယ်ကကက်5ခုလောက်ထားတယ်5နေရာပေါ့လေကက်က
ငါးနေရာမှာကက်ပြီးဟိုစီမံဆောင်ရွက်ထားတယ်ပေါ့ကျန်တဲ့ဟာကိုကြတော့ကျွန်တော်တို့ကလောလောဆယ်ကက်ကကျွန်တော်ထပ်မဆောင်နိုင်သေးဘူးအခုမှစာပြီးပြန်ထပ်ဆောက်တာဒီကြတော့မပြီးသေးတော့ကျန်တဲ့လူဦးရေကိုကြတော့ကျွန်တော်တို့ဒီကြောက်ထူးကပိန်တို့ပေါ်လာဆောင်မှုတွေမှာလောလောဆယ်နေရာချထားပေးတာပေါ့ဒီကျွန်တော်တို့ကက်ဆောက်လို့ပြန်ပြီးပြီဆိုရင်သူတို့ကိုကျွန်တော်ကက်မှာပြန်ရွှေ့မယ်ပေါ့
ဟုတ်ကဲ့ဆိုတော့သူတို့တွေသူတို့နေရာသူတို့ဒေသသူတို့အိုးအိမ်ကိုစွန့်ပြီးတော့ထွက်ပြေးလာကြတာကကျွန်တော်တို့လည်းတရင်နေမှာအရင်ကတော့တွေ့ထားပါတယ်ဟလာတိုက်ပွဲတွေကြောင်းဘာကြောင်းဆိုတော့ကိုလောကလေးအနေနဲ့ဒီနေရာမှာရှင်းရှင်းလင်းလင်းပြောစေချင်တာကဘယ်လိုအခြေအနေကြောင့်ကိုဦးကိုအိမ်ကိုတော့မှစွန့်ပြီးတော့ထွက်ပြေးလာကြတာပါလေဗျာ
အတိအကျကြောင်းရင်းကတော့သူတို့ရဲ့အသက်အိုးအိမ်စီစဉ်မလုံခြုံလို့ပါခင်ဗျာဒီကျွန်တော်တို့မြို့ပေါ်မှာလက်နေချီတွေနဲ့ပြစ်တယ်ဒါမျိုးတွေပေါ့လေလက်နေချီကြတယ်ဟိုတနတ်တီပြစ်တယ်ဆိုတော့သူတို့ရဲ့အသက်အိုးရင်စီစဉ်ကိုချိန်ချောက်လာတယ်ပြီးတော့သူတို့ကအိမ်ကြီးကိုအိမ်တော့ခတိုင်းတကားတွေဖြတ်ပြီးဝင်တယ်ဒါမျိုးပေါ့အိမ်ထဲမှာရှိတဲ့ဟာတွေကိုသူတို့ယူတယ်ဒါမျိုးတွေဖြစ်လာတော့ဘယ်သူမှမနေရတော့ဘူးခင်ဗျအတိကတော့သူတို့ရဲ့အသက်အိုးရင်စီစဉ်ကိုချိန်ချောက်လာတဲ့အတွက်ကြောင့်အကုန်လုံးထွက်ပြေးကြတာပ
ါဟုတ်ကဲ့ဟုတ်အဲ့ဒီလူမျိုးလောက်တာကဘယ်သူတွေကလောက်တာလို့ကိုတော့လည်းတိတိချာချာပြောနိုင်ပါတယ်ဆိုလိုတာကအဲ့လားဒီဘက်မှာဒေသခံပြည်သူကောက်ွေတပ်ဖွဲ့တွေရှိတယ်လို့လည်းကျွန်တော်သိထားတယ်။တခါအဲ့ဒီတပ်ဖွဲ့တွေနဲ့စစ်တပ်ကြမှာတိုက်ပွဲဖြစ်တာတွေရှိတယ်လို့လည်းကျွန်တော်သိထားတယ်။ဆိုတော့ခုနပြောတဲ့အခြေအနေမျိုးတွေခုနပြောတဲ့လူရက်တွေကိုဘယ်ဘက်ကဘယ်သူကလောက်တာလို့ကိုလောကလည်းတိတိချာချာသိပါတယ်လေ
။ဟုတ်ကဲ့ပါဒီတူတူကတော့ဒီစကားစားတွေပေါ့လေစကားစားတွေကျွန်တော်တို့ဒီမင်တက်ကိုစစ်ကြောင်းလာထိုးတဲ့စကားစားတွေအတိအကျတော့ဒီပကုတ်ကူကတတ်မှတ်တရားတိကပေါ့လေ။တမတရားတိကရီအဓိကလာပြီးစစ်ချောင်းလာထိုးတာပေါ့
ဟုတ်ကဲ့ခင်ဗျာအခုကိုလောဟာလိန်နဲ့ကျွန်တော်နဲ့စကားပြောနေတဲ့အချိန်မှရောအဲ့ဒီဘက်မှာခုနလိုတိုက်ခိုက်တာပြစ်တာခတ်တာအဲ့ဒါတွေရှိနေပါသေးလား
အခုလောလောဆယ်တော့မရှိသေးခင်ဗျာအခုလောလောဆယ်တော့ဒီပြစ်ခတ်ကမရှိသေးဘူးဒါပေမဲ့တရင်ထွက်နေတာတော့ဒီကျွန်တော်တို့ဒီလ9ရက်နေ့ကိုစပြီးထိုးစစ်ပြန်ဆင်မယ်ဆိုပြီးမှတရင်တော့ထွက်နေတယ်ပေါ့ဒီတရင်ကဘယ်လောက်တိကြမလဲတော့ပြောလို့တော့မရသေးဘူးပေါ့လေ
ဟုတ်ကဲ့ခင်ဗျာဆိုတော့သူတို့အတွဲဒီလောက်လူရေအတွက်ကခုနလိုစားရေးတောက်ရေးနေထိုင်ရေးကတော့အခုကိုလောဟာလင်ခုနပြောသွားသလိုတန်းနိုင်ဆုံးစီစဉ်ထားတာရှိတယ်ပေါ့လေစားရေးတောက်ရေးကိစ္စကရောဘယ်လိုရှိပါလဲကိုလောဟာလင
်ဟုတ်ကဲ့ပါဟုတ်ကျွန်တော်တို့ကက်မှာလောလောဆယ်ကက်ဖဲကိုကျွန်တော်တို့ထားထားတဲ့ရောက်နေတဲ့ဒီဆစ်ဆောင်တွေတော့ကျွန်တော်ကက်မှာပဲချက်လို့ကျွေးမွေးတာပေါ့လေဒီကက်မှာနေရာမဆန်တော့လို့လောလောဆယ်ပြင်ပမှာကျွန်တော်တို့နေရာချထားပေးတဲ့ဖွဲ့တွေတော့ကျွန်တော်တို့ဆန်ကိုဝေပေးတာပေါ့ဆန်ကိုဒီဒီကျွန်တော်တို့အိမ်ထောင်စုနဲ့မဝေတော့ဘဲနဲ့တူဦးကိုဘလောက်ဆိုရင်းမှလည်းပနေရက်ဆန်အဲ့လိုမျိုးဆိုမှကျွန်တော်တို့ဆန်အဲ့လိုဝေပေးတယ်လို့လို့ဆိုဒီဥယျာဉ်တွေကိုကျွန်တော်တို့ကကက်ကိုစားပြီးတန်ဆောင်နေတယ်ဘလောက်ထိကြာမလဲတော့မပြောတတ်သေးထပ်တိုးလာဖို့လည်းအချိန်ကြီးရှိတော့လေဒါကြောင့်လောလောဆယ်တော့ကျွန်တော်တို့အပြင်ကဆစ်ဆောင်တွေကျွန်တော်ဆန်တို့ဘာလို့ရစ်ခါနေထုတ်ထားပေးတယ်ပေါ့အတန်တန်ဆုံးပါလေ
ဟုတ်ကဲ့ဒါ
တော့တို့လိုပါသူတို့နည်းနည်းပါပါပေါ်ဆားကြတာပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့ခင်ဗျာဆိုတော့အဲ့ဒီလူမျိုးသူတို့ကိုပြီးဘူးဆန်အပါဝင်ပေါ့လေအဓိကတော့ဆန်ဖြစ်မှာပေါ့အဲ့ဒီဟာအတွက်ကိုရောကိုလောရလင်းတို့ကော်မတီနေနေကဘယ်သူတွေကကိုလောရလင်းတို့ကိုအကူအညီပေးနေပါလဲ
ဟုတ်အကူအညီပေးတာကတော့ကျွန်တော်တို့ကြည်အဓိကတော့ပြည်တွင်းပေါ့လေပြည်တွင်းလေခုလောလောဆယ်ကြည့်တော့ကျွန်တော်တို့ဒီအသေးဖွဲဟောပေါ့အသေးဖွဲလို့ပြောမှာနည်းချင်းမှာအကူအညီရတယ်ပေါ့လေဒီအများကြီးတော့ရတာမရှိသေးဘူးတဲ့ဖွဲ့စီရမှာပေးတာမရှိသေးဘူးပေါ့ဒီလိုပဲကျွန်တော်တို့ဒီအနေချင်းနည်းနည်းနည်းနည်းရတဲ့ဟာတွေစူပါမီမှာဒီအနီနာတစ်ဝက်ကဒီကြောက်ထုဒေတာတစ်ဝက်မှာပဲရှာပြီးမှစုဝယ်ရတာပေါ့ဒီကျွန်တော်တို့ဒီအောက်ဖက်ကကြတော့သူတို့ပေးမတဲတော့ဒီအခြေခံစားတော့ကုံဆန်စီစားစီဝါပေါ့လေဆောင်ချင်ထောင်ကစားပေးမတဲတော့ဒီကျွန်တော်တို့ဒီကြောက်ထုဒေတာတစ်ဝက်မှာပဲလိုက်ပြီးရှာဖို့စုဆောင်ပြီးမှဟိုတန်းနိုင်ဆုံးဆင်ပြောင်းစီစဉ်ဆောင်ရွက်နေပါတော့
တော့ပေးမတည်ဘူးဆိုတော့ကဘယ်လိုမျိုးဖြစ်နေတာလဲကိုလောကလေဘယ်လိုအခြေအနေဖြစ်နေတာလဲပေးမတည်ဘူးဆိုတော
့ပေးမတည်ဘူးဆိုတာကသူတို့ကဒီကျွန်တော်တို့ဒီပေါ့မျိုးပေါ့လေကျွန်တော်တို့ဒီပခုတ်ကူနဲ့ကြောက်ထူကြမှာရှိတဲ့မျိုးပေါ့ပေါ့မျိုးမှာသူတို့တရတော့ဂိတ်ဆိုတာရှိတယ်အဲ့တရတော့ဂိတ်ကနေကျွန်တော်တို့ဒီဆန်အခြေခံစားတော့ကောင်ပေါ့လေဆန်စီစားစေဝါဒီဆောင်ချင်တာလုံးဝပေးမတည်ဘူးသူတို့ကသူတို့ကဒီကျွန်တော်တို့ဟိုတလောသူတို့ဖြတ်လေးဖြတ်လိုက်တာပေါ့လေဖြတ်လေးဖြတ်ပြီးကြတဲ့လုံးဝပေးမတည်တော့တာဆိုတော့ဒီဆန်စီစားရစ်ခါကျွန်တော်ဒီကြောက်ထူဒေတာတွိုင်းမှာပဲဒီရှားပြီးစုရှားဖို့စုဆောင်ရတာပေါ့လေဒါလေးပဲဒီလိုပဲအစဉ်ပြောင်းလုပ်ရတော့ရေချေတော့ဘယ်လိုမှအစဉ်မပြေနိုင်ဘူးဖြစ်နေတယ်ဗျာ
ဆိုတော့လက်ရှိကအဲ့လိုလုံလောက်တ တဲ့အချိန်ရောရှိပါရဲ့လား
လက်ရှိမှာလုံလောက်လားဆိုတော့ဒီဟောဘခုနှစ်ရက်တပတ်အတွက်ဆိုတော့လောက်တယ်ပြောရမယ်ဒီရှိဆက်ကကျွန်တော်တို့ဒီလိုရတံမီရှာဖွေရတော့မှရေရှည်ဆိုတော့ကျွန်တော်တို့မလုံလောက်နိုင်ဘူးခင်ဗျာဘယ်လိုမှမလုံလောက်နိုင်ဘူးအခုက2000ကျော်လောက်ရှိနေပြီနောက်ထပ်ကလည်းတိုးလာဖို့ရှိတော့ဒီပြီးတော့လည်းကျွန်တော်တို့ဒီဆက်ဆောင်လာတာတော်တော်လေးကြာနေပြီလေတော်တော်လေးကြာလာပြီဆိုတော့လေဒီရေရှည်မှာဘယ်လိုမှအဆင်မပြေနိုင်တော့ဘူးခင်ဗျာဒီကျွန်တော်တို့အခြေခံစားတောက်ကုန်ဈေးဝတော်တော်လေးခက်ခဲဖြစ်နေပါပြီ
อืมสรุปกูลงอะไรเนี่ยเนี่ยสูยินตรุด้วยเบลูမျိုးทอกบั้นอกูนี่เป้ผู้ด้วยบลูลุบสีลุบเป้สีขึ้นมาละ
โอเคครับเนี่ยเราก็อธิก็တော့ဒီဘောလေဒီကျွန်တော်တို့ဒီဆစ်ဆောင်ပြည်သူတွေရဲ့ဒီအဓိကစားဝတ်နေရေးเนี่ยဒီเซวาပေါ့ပြီးတော့နောက်တစ်ခွက်ခွက်ကျွန်တော်တို့ပွင့်လင်းရာဒီအချိန်ရောက်တော့မှာဆိုတော့အေးအချမ်းဟိုချမ်းနဲ့ဟာဆလာအေးတန်ကဆလာပြီလေဆိုလို့ဆိုတော့ကျွန်တော်တို့ဆောင်းတို့ပါလို့လည်းနွေးထယ်လို့လည်းလိုလာပြီလိုလာတာလိုလာတာကိုတချို့လှူချင်းကလှူချင်းနေဒါမဲ့လှူချင်းတော့ကျွန်တော်တို့ပယ်လို့မရဘူးဖြစ်နေတယ်ဆိုတော့ဒီလမ်းကြောင်းလေးကိုပြန်ဖွင့်ပေးမယ်ဆိုတော့တော်တော်လေးအဆင်ပြေတယ်ဗျသူတို့စာဝတ်နေရတဲ့က
အဓိကတော့
လမ်းကြောင်းလေးပြန်ဖွင့်စေချင်တာပါလေ
ဟုတ်ကဲ့ဆိုတော့အဓိကကတော့ဟလာလူနေတဲ့အကူအညီအတွက်ကိုအကူအညီပေးမဲ့အလှရှင်တွေရှိတယ်အကူအညီပေးမဲ့အဖွဲ့အစည်းတွေရှိတယ်ဒါပေမဲ့ဒီအကူအညီတွေလာလို့မရအောင်ဟလာပိတ်ထားတဲ့အခြေအနေဖြစ်တဲ့အတွက်လူဝတ်ချက်ကပိုကြီးနေတာနောက်တစ်ခါပြတ်မဲ့ပြတ်လက်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်မှန်ပါတယ်ခင်ဗျာမှန်ပါဟုတ
်တော့ပြည်တွင်းအဖွဲ့အစည်းပရိုက်တာအဖွဲ့အစည်းတွေအကူအညီတွေပေးလို့မရသလိုနိုင်ငံတကာအဖွဲ့အစည်းတွေကရောအဲ့လိုမျိုးကိုလောကလိုင်းမျိုးကိုဆက်သွဲလာတာအကူအညီပေးဖို့ပြောလာတာအဲ့ဒါမျိုးတွေရောရှိလားဗျာ
ဟုတ်နိုင်ငံတကာဖွဲ့စည်းနေနေတော့လောလောဆယ်ထိတော့မရှိသေးဘူးခင်ဗျာမရှိသေးဘူးကျွန်တော်တို့ဒီအထက်ကတော့ဖြည့်ကျွတ်မော်လည်းဖြည့်တွန်းကအကူအညီလည်းပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဖြည့်ပရောက်တဲ့ကျွန်တော်တို့ချင်းလူမျိုးလူမှုရေးဖွဲ့စည်းတွေပေါ့လေဒါမျိုးလေးတွေကနည်းနည်းပါးပါးအကူအညီတာတော့ရှိတယ်ခင်ဗျာဟုတ်ကြီးကြီးမားမားတော့မရှိသေးဘူးခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီဒေသဆိုင်ရာလက်ရှိအုပ်ချုပ်ရေးပိုင်းကိုတာဝန်ယူထားတဲ့လူတွေပေါ့လေအမျိုးနယ်ပဲဖြစ်ဖြစ်တိုင်းပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်အဲ့ဒီလိုမျိုးအုပ်ချုပ်ရေးပိုင်းတာဝန်ယူထားတဲ့လူတွေကရောဒီစစ်ဆောင်တွေနဲ့ပတ်သက်ပြီးတော့တခုခုလှုပ်ပေးတာလှုပ်ပေးဖို့ပြောလာတာမျိုးရောရှိပါလား
ဟုတ်ကဲ့ခင်ဗျာအခုလက်ရှိချိန်ထိတော့မရှိသေးခင်ဗျာကြီးလက်ရှိချိန်ထိတော့ဒီလိုဖက်ကနေကအကူအညီပံ့ပိုးတာအကူအညီပံ့ပိုးဟိုတောင်းပတ်ဖြစ်စင်မဲ့တခုခုဆောင်ရွက်ပေးတာမျိုးတော့မရှိသေးခင်ဗျာ
ကိုလောဟာလိန်တို့လိုရတဲ့နေရာမှာရောဟိုလွတ်လွတ်လပ်လပ်ဆိုတာအခက်အခဲမရှိပေါ့လေအကူအညီပေးဖို့အတွက်ဟလာနေရာချပေးဖို့ဦးနာလူဇန်ပေးဖို့ရိတ်ခါပေးဖို့စသည်အားဖြင့်လိုအပ်တဲ့အကူအညီကိုကုလောကလင်းတို့ကောမဒီအနေနဲ့အကူအညီပေးတဲ့နေရာမှာရောအဆင်ပြေပြေပေးနိုင်ပါရဲ့လားအခက်အခဲတွေပါတယ်ရောရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာရှိတယ်ဟိုကျွန်တော်တို့ကဒီလိုမျိုးပေးတဲ့ချိန်မှာလေမနေ့ကကျွန်တော်တို့ကတ мян နေ့ရက်တခါဆံဝေပေးတော့ခုနကကျွန်တော်ပြောတဲ့ပြင်ပမကျွန်တော်နေရာချထားပေးတဲ့ဒီဖိတ်ဆောင်နေတဲ့တံခါးနဲ့ကျွန်တော်တို့ဆောင်ဆောက်ဝေတယ်ပေါ့လေမနစ်ကကြတော့ကျွန်တော်တို့ကဒီအပြင်ကပြင်ပဆိတ်ဆောင်နေတဲ့ကျွန်တော်ကက်ပြန်ဆောက်မယ်ဆိုပြီးမှဒီကက်နေရာဆောက်ဝေနေရာတော့ကျွန်တော်တို့ပေါင်းပြီးကုတ်ပါတယ်လောက်ကြတာပေါ့ဒီလိုမျိုးကျွန်တော်တို့လုပ်နေတဲ့အချိန်မှာဒီလိုဘက်ကရောက်လာကြတယ်ဟောပေါ့လေဒီလိုဘက်ကဒီစကားစဘက်ကပေါ့စကားစဘက်ကရုတ်တရက်ရောက်လာတယ်ရောက်လာပြီးကျွန်တော်တို့ကိုဒီလူစုခိုင်းနေပေါ့ကျွန်တော်တို့ကော်မတီအဖွဲ့ဝင်နေပါတယ်ဒီဖိတ်ဆောင်နေပါတယ်ပေါ့လူစုခံမိမှာကျွန်တော်တို့ဖုန်းညိုယူတယ်ယူပြီးမှသူတို့စစ်ဆေးတာပေါ့စစ်ဆေးပြီးသူတို့ကျွန်တော်လူကိုကျွန်တော်တို့အလူရင်ဆိုင်လုပ်ထားတဲ့အားသူတို့ကြည့်တယ်ကြည့်ပြီးဒီလူရင်ဆိုင်နဲ့တကယ်လက်ရှိရှိနေတဲ့လူနဲ့နာမည်ဆက်နေတိုက်ပြီးခေါ်တယ်ပေါ့ဒီလိုမျိုးစစ်ဆေးမှုတွေလုပ်သွားတယ်ဒါပေမဲ့သူတို့ကိုရန်ရန်ဆိုင်ဆိုင်ပြောတာဆိုတာပြီးတော့မရှိဘူးကောင်းကောင်းမွန်မွန်ပဲစစ်ဆေးတယ်ဟိုကျွန်တော်တို့ပြောတယ်သူကတာဝန်ရလုပ်ရတာပါတဲ့ကျွန်တော်လည်းဟုတ်ခဲ့ပါတာဝန်ရနားလဲပါတယ်ကျွန်တော်လည်းပြောလိုက်တယ်ပေါ့လေ
ဟုတ်ကဲ့
ကောင်းတော့ဆင်ပြအောင်ပေါ့
ဟုတ်ကဲ့
သူတို့ဘက်ကလည်းရရန်ဆန်ဆန်ဆက်ဆန်တာမျိုးတော့မရှိဘူးခင်ဗျာဟုတ
်ဘသူတွေလဲကိုလောကလေအဲ့ဒါကတိလာ
ဒီဟုတ်ကဲ့စကားစားပေါ့ဒီကြောက်သူအမြောက်တက်ကပေါ့ခင်ဗျာအမြောက်တက်ကသူတို့ဘက်ကဟိုပါပေါ့လေသူတို့ဘက်ကတော့အရာရှိဆိုလို့ဒီပိုချီအဆင့်နှစ်ယောက်ပါတယ်ပြီးတော့ရဲတပ်ဖွဲ့ဘက်ကစခန်းမူပါတယ်ပြီးရင်ဒီအရာရှိခံအကြတာဟိုအရာရှိရခံအကြတာတာတွေပေါ့ဒါတွေပါတယ်
ဟ
ုတ်ကဲ့ဟုတ
်သူတို့လုတ်တဲ့ရည်ရွယ်ချက်ကရောဘာကြောင့်အဲ့လိုလုတ်တယ်ဆိုတာရောရှင်းပြပါလား
သူတို့ရည်ရွယ်ချက်ကတော့ဘယ်လိုကောင်သူတို့ကာကွယ်ရေးဘက်ကပါလဲများထင်လို့လားမသိဒါမှမဟုတ်ဒီဘက်ကတရားရောက်လာခုံတုံးတယ်မျိုးသူတို့စိတ်ထဲမှာရှိနေလို့လားမသိဘူးအဲ့လိုမျိုးရှောင်းတခင်စစ်စစ်တာလို့တော့
ထင်မယ်ခင်ဗျာ။ဟု
တ်။ဆိုတော့လက်ရှိအခြေအနေကဟလာမကြခင်မှာဟလာငြိမ်သွားမယ်အေးဆေးသွားမယ်ဟလာစစ်ဆောင်နေသူတို့အိမ်ပြန်လို့ရမယ်ဆိုတဲ့အခြေအနေမျိုးရောကိုလောဟာလည်းဘလို့မှန်းထားပါသလဲ
။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ဒီလောလောဆယ်ထီတော့မလဲလောက်သေးဘူးဆရာကြီးကို။နည်းနည်းတော့ကြောင်းမဲ့တဘောပဲခင်ဗျာ။
အဲ့ဒီလောက်အဲ့လိုကြောက်အောင်မယ်ဆိုတဲ့ခမန်းချက်နဲ့တူကိုလောဟာလိန်တို့အကူအညီပေးနိုင်ဖို့အတွက်ကရောကိုလောဟာလိန်ဘလောက်အထိမျှော်လင့်ချက်ကောင်းကောင်းရှိပါသလဲဘာတွေများစိုးရိမ်စေရှိပါသလဲ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အတိအကတော့ကျွန်တော်တို့ဒီဟောပေါ့လေဆန်အခြေခံစားတော့ကောင်ဆက်ပေးမတယ်မှာဒါလေးတခုစိုးရိမ်တယ်ဒါပေမဲ့ဒီကျွန်တော်တို့ဒီနှစ်လပေါ့ဒီဆနလာပိုင်းတော့ဆိုတော့ဒီဒီကြောက်ထုနယ်တဝက်ကသူတို့ကပေါ့လေဒီစပါးတွေစိုက်တာပါများရှိတယ်ဆိုတော့ဒီနလအတော်တွင်းကိုကျွန်တော်တို့ဒီတောင့်ခံနိုင်မစနော်ဒီအခြေခံစားတောက်ကုန်တော့ကတော့အဆင်ပြေသွားမယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုပြန်ခက်ချက်လာမှဆေးပါပေါ့ဗျာလူစုလူဝေးများကြီးနေဆိုတော့ကျွန်တော်ဒီကျန်းမာရေးကတိတ်အဆင်မပြေတော့ပေါ့လေဒီကိုဆက်ကျန်းပေါ်ရောက်ကလေးဖြစ်လာမှလည်းဆိုရင်ဒီအတွက်ကဆေးဝါးအလုံးလုံးတော့မရှိဘူးဆေးဝါးကကျွန်တော်တို့ကဒီကြောက်ထုမျိုးပေါ်မှာအများကြီးလဲဝယ်လို့မရဘူးသူတို့ကဒီလူတူကို1000အပြင်ပေးမရောက်ဖို့ဒီဆေးဆိုင်တွေကိုပြောထားတယ်လို့ကျွန်တော်တို့သတင်းရတယ်ပေါ့လေပြီးတော့ဒီဆေးဆိုင်တွေမှာလည်းဆေးခဏခဏဝယ်တဲ့လူတို့စောင့်ကြည့်တဲ့အနေအထားမျိုးရှိတယ်ဆိုပြီးလည်းသတင်းရတာပေါ့ဒီဘလော့ချင်းမှလည်းခိုင်လုံလဲတော့ကျွန်တော်တို့လည်းပြောလို့မရသေးဘူးဘယ်လိုမျိုးအခက်အခဲတွေတော့ရှိတယ်ဟုတ
်ဟုတ်ကဲ့ပါဟိုလောက်အလင်းဘယ်လိုမျိုးဖြစ်ဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးပါဟုတ်ဟုတ
်ကိုကျော်ကျော်သိဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာမင်းတက်ဆေးဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဥလောဟာလင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပ
ါ။ဆေးအနာသိမ့်ပြည့်ရဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်ပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်မှာတင်သွင်းလိုက်ပါတယ်။အင်္ဂါနေ့ကအောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီမှာတင်သွင်းလိုက်တဲ့ဥပဒေကြမ်းထဲမှာတော့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချထားပြီးစစ်တပ်နဲ့စစ်ကောင်စီသာမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားတာဖြစ်ပါတယ်။ Facebook နဲ့ Internet လူမှုကွန်ရက်ရဲ့အတွင်းရေးတွေကိုဝန်ထမ်းအောင်တူးကဖွင့်ချလိုက်ပြီးတဲ့နောက် American လွှတ်တော်အမတ်တွေကုမ္ပဏီပေါ်ပြစ်တင်ပြောဆိုလာကြပါတယ်။ Facebook ကုမ္ပဏီရဲ့ Manager ဟော Francis Hogan ကကုမ္ပဏီရဲ့လုပ်ရက်တွေကြောင့်ငွေရွေသူတွေနဲ့ဒီမိုကရေစီစနစ်ကိုထိခိုက်စေပြီးနိုင်ငံရေးသဘောထားကွဲလွဲမှုတွေကိုမီးထိုးပေးရရောက်နေတယ်လို့လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုထားခဲ့တာပါ။အင်္ဂါနေ့ကလွှတ်တော်ကျမ်းစာပွဲမှာထွက်ဆိုရမှာလဲမြန်မာနိုင်ငံမှာ Facebook ကြောင့်ရိုက်ခတ်ခဲ့တဲ့အကြောင်းတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ Ethiopia နိုင်ငံကကုလသမဂ္ဂအကြီးအကဲအရာရှိ9ယောက်ကိုမကြာခင်ကတည်းကနှင်ထုတ်တဲ့လုပ်ရက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ဒီကနေ့ပေါ်ထူးနေ့လွန်ညွန်ရေးကောင်စီမှာအစည်းအခမ်းတင်ပြမှာဖြစ်ပါတယ်။ကုလသမဂ္ဂအကူအညီပေးဆိုင်အရာရှိ9ယောက်ကို82နာရီအတွင်းနိုင်ငံကထွက်ခွာဖို့ Ethiopia ဝန်ကြီးချုပ်ကစက်တင်ဘာလ30ရက်နေ့မှာကြေညာခဲ့ပြီးတဲ့နောက်တရင်တစ်ပတ်မပြည့်ခင်မှာလွန်ညွန်ရေးကောင်စီဒုတိယအကြိမ်တွေ့ဆုံကြမှာပါ။အကူအညီပေးဆိုင်ကကုလသမဂ္ဂအရာရှိတွေကိုနှင်ထုတ်တဲ့လုပ်ရက်ဟာ Ethiopia နိုင်ငံမှာအခြေအနေတွေစိုးတဲ့စိုးလာနေတဲ့လမ်းကြောင်းကိုဥတီလာနေတဲ့နောက်ထပ်ခြေလှမ်းတရက်ဖြစ်တဲ့အကြောင်းလဲလွန်ညွန်ရေးကောင်စီအစည်းအဝေးကျင်းပဖို့ကမကထလှုပ်ဆော်ခဲ့တဲ့အိုင်ယာလန်နိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးဂျယ်ရန်ဒင်းဘိုင်နန်စ်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောဆိုလိုက်ပါတယ
်။ကိုအောင်လွင်ဦးပါရှင်သတင်းအချင်းချုပ်ကိုတင်ဆက်သွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီအထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိရေဒီယိုနဲ့ရုပ်သံမှာဖြည့်ဆွက်တင်ဆက်မှာမို့စောင့်မျှော်နှာစင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်ကျွန်မကအင်ဂျင်နီယာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနှာစင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
This program